Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်းကနေ2024ခုနှစ်ဧပြီလ2ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင် VOA Radio အစီအစဉ်တွေကို line to meter 3251တို့ပြင် line လမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မလေးမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတထိပ်တန်းရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာတိုက်ခိုက်မှုတွေကြောင့်အကူအညီပေးရေးဝန်ထမ်း9ဦးသေဆုံးခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံသား4ဦးရိုဟင်ဂျာတွေမှောင်ခိုမှုနဲ့ဖမ်းဆီးလိုက်ပါတယ်ဆိုတော့ထိပ်တန်းရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာတော့ရခိုင်ပြည်နယ်ဘက်မှာစစ်မှုရမ်းမှုခေါ်ယူတာနဲ့ပတ်သက်ပြီးတော့
အိမ်ဆောင်နေတာရှိတယ်။အထူးရဲရွာဒီမှာဆိုရင်တရားအထူးမျိုးကြီးကလူတောင်းနေတယ်။တယောက်ပုံမောင်နှစ်ယောက်လုံးနဲ့တောင်းနေ။နမေစီနေတောင်းနေထိုင်ထိုင်ပြီးတော့မှနမေစီပါတဲ့လူကိုလာခေါ်မယ်ဆိုတဲ့တတိယနေ့အဲ့လိုမျိုးထုတ်နေတော့
။တန်တွဲဒေသခံအမျိုးသမီးတူဦးပြောပြပေးသွားတာပါ။ဒီအကြောင်းတဲ့အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြန်မာနယ်စပ်ကတရုတ်စီရေးလေ့ကျင့်မဲ့အစီအစဉ်အပေါ်သုံးသက်ချက်အပါအဝင်အပူချိန်အန္တရာယ်နဲ့ပတ်သက်ပြီးတော့ကျန်းမာရေးပညာရှင်တွေကဘယ်လိုသတိပေးထားပါလဲ။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုနားဆင်ကြရမှာပါ။ဒါရီနဲ့အတူအင်္ဂါနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနယ်နိုင်ငံတကာသတင်းတွေကိုမိုက်ခင်လင်းနဲ့အတူပြောပြပေးမှာပါရှင်
။ဂါဇာဒေသမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဝန်ထမ်း9ဦးသေဆုံးခဲ့ကြောင်း World Central Kitchen WCK အကူအညီပေးရေးအဖွဲ့ကပြောဆိုလိုက်ပြီးတော့လုပ်ငန်းတွေကိုလည်းချက်ချင်းရပ်ဆိုင်လိုက်ပါတယ်။ဒေယာဘလာဒေသမှာရှိတဲ့ဂိုဒေါင်တစ်ခုကိုပို့ပေးရမယ်စားနပ်ရိက္ခာထောက်ပံ့ရေးတန်ချိန်တရာကိုတော့အပိသက်ပို့ဆောင်ပေးခဲ့ကြောင်းနဲ့အဖွဲ့တစိကတ်ထားတဲ့ကြီကာကားနှစ်စီးပါတဲ့ရင်နန်းပြန်လည်ထွက်ခွာချိန်မှာတိုက်ခိုက်ခံရတာလို့လည်းပြောပါတယ်။အဖွဲ့ရဲ့လှုပ်ရှားမှုတွေကိုအစ္စရေးစစ်တပ်နဲ့ညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့လည်းအခုလိုထိခိုက်မှုရခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။တိုက်ခိုက်မှုကြောင့်သေဆုံးသွားသူတွေထဲမှာပါလက်စတိုင်းနိုင်ငံသား၊ဩစတြေးလျနိုင်ငံသား၊ပိုလန်ဗြိတိန်နဲ့အမေရိကန်ကနေဒါနိုင်ငံသားတို့တို့လည်းပါဝင်ပါတယ်။ WCK အဖွဲ့ရဲ့အမှုဆောင်အရာရှိချုပ်ကလည်းဒီတိုက်ခိုက်မှုဟာခွင့်လွှတ်စရာမရှိတဲ့တိုက်ခိုက်မှုဖြစ်တယ်လို့စာနယ်ဇင်းခါကိုလက်နက်တပွဲအသုံးချပြီးတော့လူသားချင်းစာနာထောက်ထားတဲ့အဖွဲ့အစည်းတွေကိုတိုက်ခိုက်တာဖြစ်တယ်လို့လည်းပြောပါတယ်ရှင်
။ Israel ရဲ့လေကြောင်းတိုက်ခတ်မှုကြောင့် Syria နိုင်ငံမြို့တော်မှာရှိတဲ့ Iran ကောင်စစ်ဝင်ရုံးပျက်စီးသွားတဲ့ကိစ္စဆွေးနွေးရေးအတွက်လုံခြုံရေးကောင်စီအရေးပေါ်စည်းဝေးပွဲခေါ်ပေးဖို့ Iran ကတောင်းဆိုလိုက်ပါတယ်။ဧပြီလ1ရက်တနင်္လာနေ့ကဘုံကျဲတိုက်ခတ်မှုကြောင့်အကြီးအကဲစစ်ဘက်ဆိုင်ရာအကြံပေးတအုပ်အပါအဝင်လူ9ဦးသေဆုံးခဲ့တယ်လို့အီရန်တော်လန်ရေးပြည်ဆောင်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုဆိုးရွားလာတဲ့အကြံဖက်လို့ရအပါအဝင်အနာဂတ်မှာတန်တမာရေးဆိုင်ရာလုံခဲ့ရက်တွေကိုထိခိုက်မှုမရှိစေရေးတို့အတွက်အရေးပေါ်စီဝေးပွဲခေါ်ယူခြင်းပပေးဖို့ကုလသမဂ္ဂဆိုင်ရာအီရန်သံမကြီးဆာရာအာရှတ်ကလုံခြုံရေးကောင်စီကိုတနင်္လာနေ့မှာစာရေးအကြောင်းကြားခဲ့တာပါ။အစ္စရေးကတော့ဒီတိုက်ခတ်မှုနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုဖို့ညှင်းဆိုထားပါတယ်။ Syria နိုင်ငံအတွင်းကအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေကအရာနဲ့ချီတဲ့ပြစ်မှတ်တွေကိုအစ္စရေးကလုံခဲ့တဲ့အနှစ်အနည်းငယ်အတွင်းတိုက်ခတ်နေခဲ့တာပါရှင်။
ယူကရိန်းရဲ့ဒရုန်းနှစ်စင်းကို Belgrade ဒေသမှာပစ်ချခဲ့တယ်လို့ရုရှားစစ်တပ်ကဒီကနေ့ပဲပြောပါတယ်။ဒါဟာနှစ်နိုင်ငံကြားနေစဉ်ဆိုသလိုအစုလိုက်ပြုံလိုက်လေကြောင်းတိုက်ခိုက်မှုတွေကနောက်ဆုံးကြားဖြတ်တိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။ Belgrade တိုက်ခိုက်မှုမဆမီကလည်းရုရှားကာကွယ်ဝန်ကြီးဌာနကပင်လယ်နက်အတွင်းမှာယူကရိန်းရဲ့ဒရုန်း6စင်းကိုဖျက်ဆီးခဲ့တယ်လို့ပြောပါတယ်။ယူကရိန်းစစ်တပ်ကလည်းတနင်္လာနေ့ကရုရှားရဲ့အစင်းမြင့်ကင်းထောက်ဒရုန်းတစ်စီးကိုပင်လယ်နက်အတွင်းပစ်ချခဲ့ပါတယ်။ရုရှားရဲ့ကြွကြုံမှုကိုခုခံကာကွယ်နိုင်မှုပြည်တွင်းမှာဒရုန်းထုတ်လုပ်မှုကိုပုံမမြင့်တင်ရလိုအပ်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကသူ့ရဲ့အညာစင်ပြောတဲ့ဗီဒီယိုမိန့်ခွန်းမှာပြောသွားပါသေးတယ်။ကာကွယ်ရေးစက်မှုလုပ်ငန်းတွေကနေရှေ့တန်းစစ်မျက်နှာအတွက်လိုအပ်နေတဲ့အရာတွေကိုအချိန်နဲ့တပြေးညီထုတ်လုပ်သွားဖို့လိုကြောင်းဒရုန်းတွေဟာဒီစစ်ပွဲအောင်နိုင်မှုအတွက်အဆုံးဖြတ်ပေးတဲ့အချက်တွေကတစ်ခုဖြစ်တယ်လို့လည်းသူကပြောသွားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာပြင်သစ်နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးနဲ့ဒီကနေ့တွေ့ဆုံပြီးတော့ယူကရိန်းကိုစစ်အရအကူအညီပေးရင်းနဲ့အစ္စရေးဟာမတ်စစ်ပွဲတိထပ်ပုံမကျဲပြတ်မလာရေးကိစ္စတွေဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ ဒီကနေ့နောက်ပိုင်းမှာပဲဝင်ကြီးဘလင်ကန်ဟာပြင်သစ်သမ္မတအမနူအယ်မက်ခရွန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုခုခံတိုက်ခတ်နေတဲ့နှစ်နှစ်ကြာစစ်ပွဲမှာအမေရိကန်နဲ့ပြင်သစ်နှစ်နိုင်ငံဟာယူကရိန်းကိုအများဆုံးအကူအညီပေးနေကြတဲ့နိုင်ငံတွေဖြစ်ကြပါတယ်။ဝင်ကြီးဘလင်ကန်ဟာ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအကြီးအကဲနဲ့လည်းတွေ့ဆုံဖို့ရှိပြီးတော့အမေရိကန်က UNESCO ကိုပံ့ပိုးထောက်ခံတဲ့အကြောင်းပြောကြဖို့ရှိပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါညထိတ်တဲရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မွန်လူမျိုးမိသားစုကနေမွေးဖွားလာတဲ့ထိုင်းဘောလုံးလက်ရွေးစင်ကစားသမားဖွန်စခွန်ဆန်ခတ်ဆိုဖာဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုကူညီဖို့အတွက်သူ့ရဲ့အသင်းဝင်အင်ဂျီကိုလေလံတင်ရောင်းချခဲ့ပါတယ်။အသက်23နှစ်အောက်ထိုင်းဘောလုံးအသင်းဝင်ဖွန်စခွန်ဟာမနစ်က AFC U17 Asia Cup Thailand ပွဲစဉ်မှာသူဝစ်ဆင်ခဲ့တဲ့ကြောနံပါတ်15အင်ဂျီကိုအွန်လိုင်းကနေလေလံတင်ရောင်းချခဲ့ရမှာမွန်အမျိုးသမီးတဦးကထိုင်းဘတ်ငွေ 36,500 နဲ့ဝယ်ယူသွားခဲ့ကြောင်းဒီကနေ့ထုတ်ဘန်ကောက်ပို့စ်သတင်းစာမှာဖော်ပြခဲ့ပါတယ်။အင်ဂျီရောင်းရငွေတွေကိုပြီးခဲ့တဲ့ရက်ကစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်နေအိမ်တွေမီးလောင်ပျက်စီးခဲ့ရတဲ့မွန်ကရင်နယ်စပ်မှာရှိတဲ့ဓမ္မတကြီးရွာကဒေသခံတွေကိုလှူဒန်းသွားမှာဖြစ်တယ်လို့ပွန်စခွန်ကပြောပါတယ်။ဒုက္ခသည်တွေကိုကူညီတဲ့လေလံပွဲမှာပါဝင်ပေးကြတဲ့သူအားလုံးကိုကျေးဇူးတင်ကြောင်းမမျှော်လင့်မဲနဲ့လေလံစည်းအများကြီးပေးပြီးလေလံဆွဲသွားသူကိုလည်းကျေးဇူးတင်တယ်လို့ပြောပါတယ်။ Rapuri FC in Thailand League မှာကစားနေတဲ့အသက်18နှစ်အရွယ်ပွန်စခွန်ဟာထိုင်းနိုင်ငံဆက်ကလာဘူရီကမွန်မီသားစုကမွေးဖွားလာသူဖြစ်ပြီးတော့အခုဆိုရင်သူဟာအသက်23နှစ်အောက်ထိုင်းမျိုးသားအသင်းလက်ရွေးစင်ဖြစ်ရွေးချယ်ခံထားရသူလည်းဖြစ်ပါတယ်ရှင်
ပြီးခဲ့တဲ့လအတွင်းအင်ဒိုနီးရှားနိုင်ငံအနောက်ဘက်ခြမ်းအာချေကန်လွန်ပင်လယ်ပြင်မှာနစ်မြုပ်သွားတဲ့ဆက်လေပေါ်ပါလာသူဒါဇင်နဲ့ချီတဲ့ရင်ဂျာတွေကိုခိုးသွင်းမှုနဲ့အင်ဒိုနီးရှားနိုင်ငံသား၄ဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ဧပြီလ၂ရက်နေ့မှာပြောပါရယ်နစ်မြုပ်သွားတဲ့ဆက်လေပေါ်မှာအသက်ရှင်ကျန်ရစ်သူ69ဦးကိုအာဏာပိုင်တွေကကယ်တင်နိုင်ခဲ့တယ်လို့အဲ့ဒီမတိုင်ခင်တရက်အလို့ကလည်းတခြား6ဦးကိုအနီးဝန်းကျင်မှာရှိနေတဲ့တံငါသည်တွေကကယ်တင်နိုင်ခဲ့ပါတယ်။လူ150လောက်ပါလာတယ်လို့ယူဆရတဲ့အဲ့ဒီဆက်လေပေါ်မှာပါလာသူတွေတဲကသေဆုံးသွားသူ16လောင်းကိုလည်းရှာဖွေတွေ့ရှိခဲ့ပါတယ်။ဆက်လေပေါ်ပါလာတဲ့ဂျားပွဲစားလို့ယူဆရသူ3ဦးကိုလည်းကယ်တင်နိုင်ခဲ့ပြီးတော့နောက်ပိုင်းမှာသူတို့ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အင်ဒိုနီးရှားအနာပိုင်တွေကပြောပါရယ်လေဦးမြောက်လူကတော့ကျန်း၃ဦးကိုစစ်ဆေးမေးမြန်းပြီးတဲ့နောက်မှာဖမ်းဆီးလိုက်တာလို့ဆိုပါရယ်ဒီအင်ဒိုနီးရှားနိုင်ငံသားလူမောင်ကိုပွဲစားတွေဟာဘင်္ဂလားဒေ့ရှ်ကထွက်လာပြီးတော့အာချေကန်လွန်ပင်လယ်ပြင်မှာရောက်နေကြတဲ့ရိုဟင်ဂျာတွေကိုကမ်းမော်ခေါ်လာပြီးတော့မလေးရှားကိုပို့ပေးဖို့စီစဉ်ထားတယ်လို့ဆိုပါရယ်ရှင်
ဖင်လန်နိုင်ငံတောင်ပိုင်းမှာရှိတဲ့အလေဟန်းကျောင်းတစ်ကျောင်းမှာအသက်12နှစ်အရွယ်ကျောင်းသား2ဦးကပြစ်ခတ်ခဲ့တဲ့အတွက်တခြားကျောင်းသား3ဦးဒဏ်ရာရခဲ့တယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါတယ်။မြို့တော်ဟက်ကင်စီရဲ့စင်ကြေပုံးရပ်ကွက်ဖြစ်တဲ့ဗန်တာမှာရှိတဲ့ကျောင်းသား800ခန့်တက်ရောက်နေတဲ့အလေဟန်းကျောင်းမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပြစ်ခတ်သူနဲ့ဒဏ်ရာရသူတွေဟာအသက်12နှစ်အရွယ်ကျောင်းသားတွေဖြစ်ကြပြီးတော့တနတ်သမားအဖြစ်ယူဆထားရတဲ့ကျောင်းသားကိုတော့ဒီနေ့နှောင်းပိုင်းမှာပဲဟက်ဆင်ကီမြို့အနီးမှာဖမ်းဆီးရမိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။စာတင်ကျောင်းမှာရှိတဲ့အဆောက်အုံတစ်ခုကိုရဲတွေကပိတ်ဆို့ထားပြီးတော့ဒဏ်ရာရသူတွေကိုဆေးရုံကိုပို့ဆောင်ထားတယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတူကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေရဲ့အခြေအနေကိုတော့အသေးစိတ်ပြောသွားတာမရှိပါဘူး။ကျောင်းအုပ်ကြီးစာရီဆာလာရီကတော့အခြေအနေဟာအန္တရာယ်မရှိတော့ဘူးလို့ Reuters သတင်းဌာနကပြောထားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာအန္တရာယ်ဖြစ်စေလောက်တဲ့အထိအပူချိန်မြင့်တက်နေတာကြောင့်မြို့တော်မနီလာအပါအဝင်နိုင်ငံတော်ဝန်ကယာနဲ့ချီတဲ့စာတင်ကျောင်းတွေကိုဒီကနေ့ဧပြီလ2ရက်နေ့မှာလူကိုယ်တိုင်တက်ရောက်တင်ကြားမဲ့အစီအစဉ်တွေဖျက်သိမ်းလိုက်ကြောင်းပညာရေးအရာရှိတွေကပြောပါတယ်။လေလူအတွင်းဆူထိုင်းမှုပမာဏဖြစ်တဲ့ humidity ပါတဲ့ထဲ့တွက်လို့ရှင်ရယ်မြို့တော်မနီလာမှာဒီကနေ့အပူချိန်ဟာ42 degree celsius ရဲ့ရှိနိုင်ပြီးတော့မနက်ပြန်ပိုတဖူးနေ့မှာ43အထိရှိမယ်လို့ဆိုပါရယ်အလားတူအပူချိန်တွေတခြားဒါဇင်နဲ့ချီတဲ့မြို့တွေမှာလည်းရှိနိုင်တယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပါရယ်ဒီကနေ့မနီလာမြို့တော်ရဲ့တကယ့်အပူချိန်ဟာ 35.8 degree celsius ရဲ့ရှိရာကြောင့်ဒါဟာ1915ခုနှစ်ကစံချိန်ချင်းအပူချိန်ဖြစ်တဲ့38.6 degree celsius ထက်တော့လျော့နေနေတယ်လို့ဆိုပါရယ် စာတင်ကြောင်းအရေးအတွက်ဘလောက်ပိတ်လိုက်ရတယ်ဆိုတဲ့စာရင်းအတိအကျကိုတော့ဖိလစ်ပိုင်ပညာရေးဌာနကထုတ်ပြန်ခြင်းမရှိပါဘူးအလားတူပဲအရှိတောင်အရှတိုက်အတွင်းကမြန်မာအပါဝင်ထိုင်းနဲ့တခြားနိုင်ငံတွေမှာလည်းဒီရပိုင်အတွင်းအပူချိန်တွေတိတိတတ်တာမြင့်တက်နေတာကြောင့်သက်ဆိုင်ရာအတောင်းဝင်ရှိသူတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမိုက်ကလေးနဲ့အတူကျွန်မအလိမာတို့ကပြောပြပေးကြတာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြည့်ပြည့်ချက်တွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်မှစစ်မှုထမ်းမှုခေါ်ယူခံရတာနဲ့ပတ်သက်ပြီးတော့အဲ့ဒီသတင်းကိုစပြီးတော့ပြောပြပေးပါမယ်ကြောက်ဖြူမျိုးနဲ့ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းကဒုက္ခသည်တရာကျော်လောက်ကိုစစ်ကောင်စီကစစ်မှုထမ်းခိုင်းပြီးတော့တိုက်ပွဲဖြစ်ပွားရနေမြေတွေစီကိုဈေးလွတ်တာတွေရှိတယ်လို့ဒုက္ခသည်တွေကပြောပါရယ်ဒါအပြင်ရခိုင်တောင်ပိုင်းကစစ်ကောင်စီထိန်းချုပ်ထားတဲ့တခြားသောမျိုးနယ်တချို့တွေမှာလည်းစစ်မှုထမ်းမှုခေါ်ယူနေတာတွေကြောင့်ဒေသခံလူငယ်တွေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီကြောင့်သတင်းပေးပို့ချက်အပြည့်အစုံကိုတော့ကိုစီသူပြောပြပေးပါရှင်
စစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းကဒုက္ခသည်အမျိုးသားတွေကိုစစ်ကောင်စီကပြီးခဲ့တဲ့လကတည်းကအတင်းခေါ်ယူစစ်မှုထမ်းခိုင်းတယ်လို့စခန်းကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တဦးကပြောပါတယ
်ကျွန်တော်တို့ပြေးလာတဲ့နေရာပြေးလာပြီးတော့မနေ့နောက်တနေ့ကြာတော့သူတို့ကဟိုရဲတွေပါတယ်ဗျစစ်တပ်ကလူတွေပါတယ်ပြီးတော့ပြူအောင်မဝနအောင်ဆိုတဲ့လူပါတယ်ကျွန်တော်တို့တွေကအောက်တိုင်းရဲ့ပြီးတော့ဥဖြူရှင်ဆိုတဲ့လူတွေသူတို့အပေါင်းဝင်ပေါ့အဖွဲ့ကြီးအပေါင်းဝင်ကျွန်တော်တို့ခံတွေကအဲ့လောက်တော့ခွက်ဖြစ်နေတဲ့ခလေးလေးတွေအကုန်ပထမကတော့သူတို့ကအပင်ဟိုဘော session တွေကပဲ25နိုင်ထိ 35နိုင်ထိအဲ့လိုပြောတယ်နောက်တော့အဲ့လိုမဟုတ်တော့ဘူးသူတို့ကဒီမှာအပင်25ရော50ရောသူတို့ကတန်မာမနဲ့တွေ့တဲ့ဟိုတောင်ဝန်ထောက်ဆောင်နေတဲ့လူတွေရှင်းအကုန်လို့ဆွေးခေါ်တာသူတို့က
အဲ့ဒီဒုက္ခသည်စခန်းမှာပြီးခဲ့တဲ့လဒုတိယပတ်လောက်ခရေကစစ်ကောင်စီကစစ်မှုထမ်းဖို့အတင်းခေါ်ယူနေတာဖြစ်ပြီးလက်ရှိမှာတော့မွတ်စလင်ဒုက္ခသည်ယာနဲ့ချီစစ်မှုထမ်းနေရတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့တကတရားနဲ့တစ်နေ့ခုနှစ်ရက်တရားတစ်နေ့ပါသွားတော့အခုကျွန်တော်တို့စုံစမ်းလာတော့တရားလောက်ပဲကျန်တော့တယ်ဘာလို့ဆိုဒီ UFO Future ဆိုတဲ့လူမှာပြည်မကျစုဝင်တွေကအကုန်လုံးကသူကဟိုအဖေအကြောင်းတရားအဖေအကြောင်းဆိုပြီးတော့ပတ်ပြီးတော့ထောက်လိုက်တယ်ဗျအကုန်လုံးသူတို့မကျစုအကုန်လုံးကျန်တဲ့လူကတော့အကုန်လုံးစစ်မှုထမ်းနေရ
လက်ရှိစစ်မှုထမ်းနေတဲ့မွတ်စလင်တွေကိုကြောက်ဖြူမျိုးနဲ့အတွင်းကရခိုင်တပ်တော် AA နဲ့စစ်ကောင်စီတိုက်ပွဲဖြစ်ပွားရာဒေသတွေမှာကင်းလဲခိုင်းတယ်လို့နှစ်ဖက်တိုက်ပွဲဖြစ်ပွားရာဒေသတွေကိုပို့ဆောင်ထားကြောင်းလဲမွတ်စလင်ဒုက္ခသည်တူကပြောပါရယ်ကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာလူဦးရေ1000ကျော်လောက်နေထိုင်ကြတာဖြစ်ပြီးအများဆုံးကတော့တက်ကြီးရွယ်ဦးမျိုးသမီးတွေနဲ့ကလေးတွေဖြစ်ပြီးတော့စစ်မှုထမ်းဥပဒေနဲ့အကျုံးဝင်တဲ့မျိုးသားတွေအားလုံးကိုစစ်ကောင်စီကစစ်မှုထမ်းဖို့ခေါ်ဆောင်ထားတယ်လို့ဒုက္ခသည်တွေကပြောပါရယ
်ရှင်းတမ်းပို့တယ်ဆိုတော့ကျွန်တော်တို့ဒီတလားပေါ့တလားမှာဒီပထမအယောင်ကစက္ကန့်5ရင်းအဲ့လိုညကဲဆောင်ရင်ပြီးတော့ဒီကင်းပါတာတို့ဒီကဲဆောင်တာတို့အဲ့လိုလုပ်ပေးရတယ်အတ္တိ5ရင်းပြီးတော့မှနောက်တာ5ရင်းမှာနောက်တာအယောင်50အဲ့လိုလေ့လေ့ပြီးတော့ပတ်ပေးရမယ်တဲ့အဲ့လိုတော့တော့ကောင်းကြတော့တိုက်ပွဲဖြစ်မဲ့နေရာတွေမှာလည်းသူတို့တို့ရှာထားတာပေါ့သူတို့ဒီမှာအဲ့လိုဆုံးမကတော့မရှိဘူးပေါ့ဗျာ
ကြောက်ဖြူမျိုးနယ်မှာလက်ရှိတိုက်ပွဲတွေဖြစ်ပွားတာမရှိပေမဲ့ပြီးခဲ့တဲ့မတ်လအစောပိုင်းမှာတော့ကြောက်ဖြူမျိုးနယ်ကလဘာကျေးရွာအနီးမှာနှစ်ဖက်အပြင်းထန်ပစ်ခတ်တာတွေလေကြောင်းတိုက်ခတ်တာတွေနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။ဒါအပြင်ရခိုင်တောင်ပိုင်းကစစ်ကောင်စီထိန်းချုပ်ထားတဲ့တောင်ကုတ်၊တန်တွဲ၊ခွအန်းနဲ့မန်အောင်မျိုးနယ်တွေမှာလည်းစစ်ကောင်စီကစီးရင်ကောက်ယူတာတွေအုပ်ချုပ်ရေးမှုတွေကဆင့်လူတောင်းတာတွေရှိနေတာပါ။အခုလိုစီးရင်တွေကောက်ယူနေတာကြောင့်လူငယ်တချို့တိမ်းရှောင်နေကြတယ်လို့တန်တွဲဒေသခံအမျိုးသမီးတူကပြောပါတယ
်ခုပေါ်တော့ကျွန်တော်တို့လူငယ်တွေအနေနဲ့ဒီတိတ်ဆောင်နေတာတွေရှိတယ်တချို့ရဲ့ရွာကြီးရွာအဒီပါဆိုပြီးတော့အချို့လူငယ်ကြီးကလူတောင်းတယ်ပေါ့ဟိုမှာတယောက်တို့မောင်နှစ်ယောက်မောင်နဲ့တောင်းတယ်နမီစီနေတောင်းတယ်သူတို့စီကဟိုမှာမဲလိုက်ပြီးတော့မှအော်မဲနမီစီပါတဲ့လူကိုလာခေါ်မယ်ဆိုတဲ့တကင်းလေးအဲ့လိုမျိုးတွေထုတ်နေတော့ထုတ်နေနေတာပေါ့နော်အဲ့လိုမျိုးတွေထုတ်တယ်အချို့လူငယ်တွေထဲစာရင်းတင်ထားရှိရဲ့အတွက်အော်လူငယ်တွေထပ်ပြစ်တိတ်ဆောင်နေရတယ်ရှိတယ်လို့သိရတယ်ပေါ့အခုရောအခုကဆိုရင်တော့နေရောညပါကိုယ့်အိမ်မှာမနေရတဲ့အနေထားတော့ရှိရပေါ့အိမ်မှာနေဖို့အတွက်လုံးဝအဆင်ဘူးအဲ့တော့တခြားဘယ်မှာသွားပြီးရတိတ်ဆောင်နေတဲ့အနေထားမျိုးမှာရှိပါရဲ
့လက်ရှိမှာတော့တန်တွင်းမှာအမျိုးသားတွေရဲ့စင်းလောက်သာကောက်ယူနေပြီမဲ့လူငယ်အမျိုးသမီးတွေကြားမှာလည်းစိုးရိမ်မှုတွေရှိနေတာပါတန်တွဲဒေသခံလူငယ်အမျိုးသမီးတူကတော့သူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါရယ်
ဒီအမျိုးသမီးတွေအနေနဲ့ကိုဥပဒေအရမခေါ်သူလို့ပြောပေမဲ့ ့လုံခြုံသိချရတဲ့အနေထားပါမရှိဘူး။အမြဲဟိုအမြဲလို့ပြောမှာဆိုရင်တော့ဘယ်ဖြစ်ချင်းမရှိသေးဘူး။သူတို့သာထုတ်ချင်တိုင်းထုတ်လို့ရနေတဲ့ခါဆိုတော့လေအမျိုးသမီးတွေရောပါဝင်နေဆိုတော့စာမျိုးကိုထုတ်လာမလားပေါ့။ဒါမှမဟုတ်အမျိုးသမီးတွေရောဘယ်လိုပုံစံမျိုးနဲ့ဟိုသူတို့ခေါ်မလဲဆိုတော့ဟာမျိုးရောစိုးရိမ်နေတဲ့အနေထားကိုရှိတယ်။အဲ့ဒါမို့လို့ဒီတချို့အမျိုးသမီးတွေဆိုတော့ဥပမာပေါ့ဒီကိုနေတဲ့နေရာနေပြီးတော့တခြားနေရာကိုအိမ်ဆောင်သွားတာတော့ဒါမှမဟုတ်လူမြန်နေနေမှာသွားပြီးတော့ခိုးလုံနေတာတော့အဲ့လိုအနေထားမျိုးလည်းရှိပါလား
။စကောင်စီကစစ်မှုမထမ်းမနေရဥပဒေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးလက်ရှိမှာတော့မြန်မာနိုင်ငံအတွင်းကစစ်မှုထမ်းဥပဒေနဲ့ကိုက်ညီတဲ့အမျိုးသားတွေကိုတင်တန်းပေးတာတွေရှိနေတာပါ။ဒါအပြင်လက်ရှိစစ်မှုထမ်းဖို့ခေါ်ယူထားတဲ့အထက်ကတချို့လူငယ်တွေကိုတိုက်ပွဲဖြစ်ပွားနေတဲ့နေရာတွေစီဆစ်လွတ်တာရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်။စစ်မှုထမ်းဥပဒေရဲ့ဤဥပဒေနဲ့လှုပ်ထုံးလှုပ်နီးမရှိသေးပဲတပ်ဖွဲ့ဝင်တွေစုဆောင်းတာနဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းရမှာစစ်ကောင်စီအနေနဲ့လက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေဟာမူကြမ်းရရှိထားတဲ့ပြည်သူစစ်မှုထမ်းဤဥပဒေအရမဖြစ်မနေဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေသာဖြစ်ပြီးတော့ဒီလုပ်ငန်းစဉ်တွေဟာဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်နေတာမရှိကြောင်းနဲ့ကျော်လွန်ပြီးလှုပ်ဆောင်နေတာရှိရင်လဲသက်ဆိုင်ရာကိုတရားဝင်ကန့်ကွက်တိုင်ကြားနိုင်တယ်လို့စစ်ကောင်စီကပြီးခဲ့တဲ့မတ်လ19ရက်နေ့ကဖြေကြားထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ဘက်မှာရိုဟင်ဂျာဒုက္ခသည်တွေကိုစစ်မှုထမ်းမှုခေါ်ယူနေတဲ့တဲ့ကိုစီသူပြောပြပေးခဲ့တာပါ။အခုတော့မြန်မာနိုင်ငံနယ်စပ်မှာတရုတ်စစ်စင်ရေးလေ့ကျင့်မဲ့အစီအစဉ်ပေါ်သုံးသက်ချက်အမြင့်တချို့ကိုတင်ပြပေးကြပါမယ်။စစ်မှတ်ဖြစ်ပွားနေတဲ့ကချင်ပြည်နယ်လွယ်ကျဲမြို့နယ်ကလေးရဲ့နှစ်နိုင်ငံနယ်စပ်အနီးမှာနှစ်ရက်တာစီရေးလေ့ကျင့်မှုစတင်နေတယ်လို့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရဲ့အမျိုးသားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့အင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။နှစ်စဉ်ပုံမှန်လေ့ကျင့်မှုဖြစ်တယ်လို့တရုတ်စစ်တပ်ကထုတ်ပြန်ထားပေမဲ့မြန်မာဘက်ကစီရင်ပဋိပက္ခရင်းနဲ့ပတ်သက်ပြီးတော့နယ်စပ်လုံခြုံရေးကိုအထူးစိုးရိမ်နေတယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကဖော်ပြနေပါတယ်။ဒီကြောင့်သုံးသက်ချက်နဲ့ပတ်သက်ပြီးတော့သတင်းပေးပို့ထားတာကိုကိုအောင်ကပြောပြပေးပါရှင်
။တရုတ်မြန်မာနယ်စပ်တဲဟုံရှမ်းနဲ့ဂျိမ်းဖော့ကိုပိုင်အုပ်ချုပ်ခွင့်ရစီရင်စုဒေသလုံချွမ်းခရိုင်ထဲမှာနှစ်ရက်ကြာစီရင်လက်ကျင့်မှုစတင်နေတယ်လို့တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကဒီကနေ့ဧပြီလ2ရက်မှာထုတ်ပြန်ပါတယ်။အဓိကကတော့နှစ်နိုင်ငံနယ်စပ်နားမှာဖြစ်နေတဲ့မြန်မာဘက်ကစီရေးပြည်ပခတွေကိုတရုတ်အစိုးရကစိုးရိမ်နေပြီးနယ်စပ်လုံခြုံရေးကြောင့်အခုလိုစီရေးလက်ကျင့်တာဖြစ်နိုင်ကြောင်းအကဲအကဲတွေကသုံးသပ်ပါတယ်။တရုတ်မြန်မာအရေးလေးလာသုံးသပ်သူဒေါက်တာလတ်ကျော်စောကတော့တရုတ်စစ်တပ်ဟာ2015နောက်ပိုင်းကိုကန့်စစ်ပွဲအပြီးတရုတ်ဘက်ကပုံမှန်စီရေးလက်ကျင့်မှုလုပ်လာတာဖြစ်ကြောင်း VOA ကိုအခုလိုပြောပါတယ်။
2015ဟိုကိုကစစ်ပွဲဒုတိယအကြိမ်စဖြစ်ကလေးကစစ်တပ်ကသူကဘုံကျဲတဲ့အခါမှာအဲ့ဒီနယ်ကိုကျော်ပြီးတော့တရုတ်ပြည်ကကြားတယ်ကြားလို့ဟို2ယောက်လောက်လား3ယောက်လောက်လားမသိဘူးတရုတ်ပြည်သားတွေပြေးတယ်အဲ့တော့အဲ့တရုတ်ပြည်သားတွေကတော်တော်ဖိတ်ဆိုးတယ်သူတို့အဆိုးရောပေါ့နော်အဲ့ဒါကြောင့်မလို့သူကသူ့ပြည်တွင်းသူအမှုရသူကအဲ့ကလေးကတော်တော်ပြက်ပြက်သားသားပြောထားတယ်တကယ်လို့အဲ့နယ်စပ်မှာပဋိပက္ခတွေဖြစ်လို့ရုံနေတဲ့ကိုနော်ကြီးကံနဲ့အမြောက်ဆန်နေပါလေအဲ့လိုကြော်ကြပါလေဘယ်သူကြောင့်ပဲဖြစ်ဖြစ်သူတို့သိကြီးမခံလို့ပြောထားတယ်ဗျအခုလည်းဒီလိုပဲသူကဒီနေဆက်မှာယုံယုံဖြင့်သူတို့ကအဲ့နေဆက်ကာကွယ်ရေးအတွက်လောက်ရတာအဲ့ဒါသူ့နိုင်ငံလုံခြုံရေးအတွက်ပေါ့ဗျာ
ယူနန်ပြည်နယ်တဲဟုံရှမ်းနဲ့ဂျိမ်းဖော့ကိုပိုင်အုပ်ချုပ်ခွင့်ရစီရင်စုဒေသကစစ်မှတ်ဖြစ်ပွားနေတဲ့ကချင်နဲ့ရှမ်းပြည်နယ်ကလိုက်စာလွယ်ကျဲနန်းခမ်းမူဆဲပန်ဆိုင်မုံကိုစတဲ့မြို့နယ်တွေနဲ့ထိစပ်နေတာပါအခုစီရေးလက်ချင်းတဲ့နေရာကတော့ကချင်ပြည်နယ်လွယ်ကျဲမြို့ရဲ့တဖက်ကမ်းမှာဖြစ်ပါတယ်ဒီလွယ်ကျဲနေဆက်ကုံတွေရေးမျိုးကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကနယ်မြေရှင်းလင်းမှုတွေဒီကနေ့လှုပ်ဆောင်ခဲ့တယ်လို့ကချင်သတင်းတွေမှာရေးသားဖော်ပြပါရယ်လွယ်ကျဲမျိုးအပဝင်ဗမော် KIA နဲ့ကနေရာတချို့ကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲနေကြောင်းဒေသခံတချို့ကပြောပါရယ်ဗမော် KIA မန်စီမျိုးတွေကကြေးရွာတစ်ခုကိုမနေ့ကဘုံကျဲခဲ့တာမှာအရက်သားတချို့ထိခိုက်သေးဆုံးခဲ့ကြောင်းလူမှုကူညီအသင်းတစ်ခုကအခုလိုပြောပါရယ
်ကျွန်တော်တို့ဒီမှာမနေ့ကတော့ဟောပါအော်ဒက်ပေါ်ဒီနော်ဦးရတော့မတ်တူလိုက်တာတော့ရှိရမယ်ကျွန်တော်တို့အတင်းရနေသူကဟောအမေလေးရင်ဘုန်းကြီးမှာပေါ့ကဲရှာပိုင်းရော
စီရေးလက်ချက်မှုတွေကိုဧပြီ2ရက်မနေ့7နာရီကနေဧပြီ3ရက်ညနေ6နာရီအထိလှုပ်သွားမယ်လို့တရုတ်ဆိုရပိုင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်မနေ့ကနိုဝင်ဘာလတုန်းကလည်းအဲ့ဒီဒေတာအနီးတစ်ဝိုက်မှာတရုတ်စစ်တပ်ကစီရေးလက်ချက်ခဲ့ပါသေးတယ်မနေ့ကတနင်္လာနေ့ကလည်းတရုတ်အာရှရေးရာအထူးကိုယ်စားလှယ်မစ္စတာတိန့်ရှီချန်နဲ့နာဆာကဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးငယ်ဆက်ဒေသနဲ့ပြည်တွင်းတည်ငြိမ်ရေးအတွက်အဓိကထားပြီးတော့ဆွေးနွေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံနယ်စပ်မှာတရုတ်စီရေးလေ့ကျင့်မဲ့အစီအစဉ်ပေါ်တုံးသက်ချက်အမြင့်တချို့ကိုကိုအောင်ကစူးစီးတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အပူချိန်မြင့်တက်မှုအန္တရာယ်နဲ့ပတ်သက်ပြီးတော့ကျန်းမာရေးပညာရှင်တွေကဘယ်လိုသတိပေးထားပါသလဲဒီအကြောင်းပြပြပေးပါမယ်El Niño ရာသီအကျိုးဆက်အရာဧပြီလတွင်မှာအပူချိန်အမြင့်မားဆုံးခံစားရပြီးတော့တောက်တုံးရေရှားပါတာတွေနဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေကြုံတွေ့ရနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတတိပေးပြောဆိုပါတယ်အပူချိန်မြင့်မားတာကြောင့်နောက်ဆက်တွဲအနေနဲ့ဖြစ်လာနိုင်တဲ့အပူရှက်တာတတိလက်တာချွေးထွက်လွန်တာတွေအပြင်အသက်အရွယ်ကြီးသူတွေမှာရုတ်တရက်တတိမင်းမျောတာအထိဖြစ်လာနိုင်တာမို့တတိထားကြဖို့ကျန်းမာရေးပညာရှင်တွေကတတိပေးနှိုးဆော်ထားပါတယ်ဒီသတင်းရန်ကုန်ကစူးစီးတင်ဆက်ထားတာကိုမတ်စုမုံကပြောပြပေးပါရှင်
El Niño ရာသီအကျိုးဆက်အပူချိန်မြင့်မားတဲ့ဒဏ်ကိုမြန်မာနိုင်ငံမှာတွင်မဟုတ်ဘဲအရှေ့တောင်အာရှအပါအဝင်အာရှနိုင်ငံတော်တော်များများရင်ဆိုင်နေရတာဖြစ်ပါတယ်အပူချိန်မြင့်တက်မှုနောက်ဆက်တွဲတက်ရောက်မှုတွေကိုသတိထားကြဖို့ကိုလည်းအာရှနိုင်ငံတော်တော်များများမှသတိပေးချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာဒီလဧပြီလအတွင်းမှာအပူချိန်အမြင့်မားဆုံးခံစားရနိုင်ပွဲရှိပြီးတော့စကိုင်းတိုင်းမန္တလေးတိုင်းနဲ့မကွေးတိုင်းတွေမှာအမြင့်ဆုံးပူပြင်းနိုင်ပွဲရှိနေတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးကျော်မိုးဦးက VOE ကိုပြောပါတယ်
။ဆမန်းချက်တွေရဆိုတော့ဒီပြည်နာတွေမှာတော့ပုံမှန်တဲ့ကိုပို့ပူနိုင်တဲ့ပို့ပူနိုင်တဲ့ဒီကလေးတော်တော်များများရှိရပါတော့။ဒီမြောင်းနိုင်ငံမြောက်ပိုင်းတော့နဲ့ဒီနောက်မြောက်ပိုင်းချင်းတို့ဒီအဲဒီဆင်းတို့ဆဲတော့ပဲကျွန်တဲ့တိုင်းတရားကြီးတွေမှာတော့ပုံမှန်မူရင်းနဲ့ကိုပို့ပူနိုင်တယ်ပေါ့နော်။အခုတစ်ပြင်းတော့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပေါ့နော်။ဒီတော့ရတော့အနည်းငယ်နေတိုင်းနဲ့အပူဆုံးဒေသတွေဖြစ်တယ်။ဟိုဒီဘိုင်းဆိုပေါ့မြန်မာနိုင်ငံအနယ်ပိုင်းဒေသတွေကတော့အပူဆုံးဒေသတွေအနေနဲ့ရှိမှာ။ပြီးသွားရင်တော့ဒီကျွန်တော်တို့ဒီမြို့ဝကျုံးပေါ်ဒေသတွေကဒုတိယအပူဆုံးအနေနဲ့ရှိမှာပေါ့နော်
။ပြီးခဲ့တဲ့မတ်လလယ်လောက်ကနေစပြီးတော့အပူချိန်မြင့်တက်လာတာဖြစ်ပါတယ်။မတ်လကုန်ဧပြီလဇန်မိုင်မှာတော့အမြင့်ဆုံးအပူချိန်အနေနဲ့နေပူချိန်နေစံချိန်တစ်တင်ခဲ့တဲ့ဒေတာတွေရှိခဲ့ပါတယ်အဲ့ဒီဒေတာတွေကတော့6ဇောင်းတူရေးမြို့နယ်တို့ဖြစ်တယ်လို့မိုးစလာကသတင်းထုတ်ပြန်ထားပါတယ်ရေးမြို့နယ်ဟာနှစ်ပေါင်း60အတွင်းမှာအမြင့်မားဆုံးအပူချိန်စံချိန်တင်ခဲ့ပြီးတော့ 39.5 ဒီဂရီဆယ်စီယပ်ထိရှိခဲ့တာပါ6မြို့ဟာလည်းနှစ်ပေါင်း56နှစ်အတွင်းမှာအမြင့်ဆုံးအပူချိန်စံချိန်တစ်တင်ခဲ့ပါတယ်6မြို့နယ်ရဲ့နေပူချိန်က 45.2 ဒီဂရီဆယ်စီယပ်ထိရှိခဲ့ပါတယ်ဆောင်တူမျိုးရဲ့နေအပူချိန်စံချိန်တစ်ကတော့နှစ်ပေါင်း38နှစ်အတွင်းမှာအမြင့်မားဆုံးအပူချိန်ဖြစ်ခဲ့ပြီးတော့ 40.8 ဒီဂရီဆယ်စီယပ်ထိရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။နေပြည်တော်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့ပဲခူးတိုင်းဒေသကြီးတွေမှာဒီရက်ပိုင်းတွေအတွင်းမှာနေအပူချိန်များပြီးတော့အနည်းငယ်တိုးလာနိုင်တယ်လို့လည်းပြောပါတယ်။ဒီလိုအပူချိန်တွေပုံမှန်ထက်မြင့်တက်လာနေတာမို့လို့နောက်ဆက်တွဲကျန်းမာရေးပြဿနာတွေကြုံတွေ့ရတတ်တာကိုသတိပြုကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အပူချိန်မြင့်မားတဲ့ဒဏ်ကိုကလေးငယ်တွေတက်ကြီးရွယ်အိုတွေနဲ့ကျန်းမာရေးမကောင်းတဲ့သူတွေပို့ပြီးတော့မှခံစားရနိုင်ပြီးတော့ဂရုစိုက်နေထိုင်ကြဖို့ကျန်းမာရေးပညာရှင်ဒေါက်တာမိုးနေနေကအခုလိုသတိပေးပြောဆိုပါတယ်
။ကြောက်ရတော့ဟိဆုတ်ကစိုးရိမ်ရတယ်အဲ့တော့ဟိဆုံမဖြစ်အောင်ကျွန်တော်တို့ကဘယ်လိုကာကွယ်မလဲဆိုရင်နေပြည်တော်ကကျွန်တော်တို့ထိဆောင်ရမှာပေါ့နော် UV လေးခံထားတဲ့ဟာပေါ့နော်ပြီးရင်အဝတ်အစားဆိုလည်းအရောင်ရင်းတဲ့ဟာအမဲရောင်ရှောင်းအရောင်ဖြော့တဲ့ဟာလေးတွေဝတ်တင်နေပေါ့ဆိုတော့ချွေးရန်ထွန်းကျွန်တော်ချွေးတုတ်တဲ့အပြင်ရှိရပေါ့နော်ချွေးတုတ်တဲ့အပြင်ရှိလာလဲတောင်းတယ်လို့ပြည်ပြင်မဲ့လဲခဏခဏတုတ်ရင်အဝတ်မကန်တော့မိတ်တွေဆိုတာထွက်တယ်အဲ့မိတ်ထွက်တယ်ဆိုလဲအဲ့မိတ်ထွက်တာကူရနဲ့ပြီးထွက်ကြိုးကြိုးများတာပေါ့နော်ရာသီဥတုရန်ပူရတဲ့အတွက်ပင်ပန်းနဲ့ချွေးရန်ထွက်တဲ့နှုံးနဲ့ဆိုရင်ကျွန်တော်တို့ကဆက်စားတောက်တင်တာပေါ့နော်ချိုးသွားတဲ့အငင်ကိုတောက်တင်တယ်ပုံမှန်လူကတော့တစ်နေ့တစ်ထုပ်ဝန်းကျင်တောက်လို့ရတယ်ပေါ့နော်လူဝိုင်းနဲ့လူဝတ်တလို့နှစ်ထုပ်ဝန်းကျင်လောက်ဒီတောက်လို့ရတယ်ဆက်စားခက်တယ်ဆိုရင်လည်းကျွန်တော်တို့ကဆိုတဲ့အုံကြီးအင်မတန်ကောင်းပါတယ်ချိုးရဲ့လက္ခဏာဘယ်လိုမျိုးမှသိတာလဲဆိုတော့ချွေးလုံးဝမထွက်တော့ဘူးကိုယ်ရည်ရန်ပူလာတာပြင်းတာတခုနောက်တစ်ခါချွေးရန်ထွက်တဲ့ဟာလို့အဲ့လိုမျိုးတွေရှိတယ်ဘောင်းကအဲ့လိုမျိုးကြပါလို့အမေပထမကဘာမှမချွေးသေးတော့ပေါ့အရေးကမှနေပေါ့
အပူချိန်မြင့်တက်တဲ့ဒဏ်ကိုခံစားနေရတာကတော့လက်တလုံးမှာမြန်မာနိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူးအရှေ့တောင်အာရှနိုင်ငံတွေအပြင်အာရှနိုင်ငံတွေပါအဲ့ဒီဒဏ်ကိုခံစားနေရတာပါမြန်မာနိုင်ငံသားအများပြားနေထိုင်တဲ့ထိုင်းနိုင်ငံအပါအဝင်အာရှနိုင်ငံတော်တော်များများမှလည်းအပူရန်မြင့်မားတဲ့နောက်ဆက်တွဲတက်ရောက်မှုတွေရှိလာနိုင်တဲ့အကြောင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ထိုင်းနိုင်ငံမှာဆိုရင်လည်းဧပြီလတစ်လလုံးနိုင်ငံနဲ့တဝန်းအပူချိန်မြင့်မားလွန်ပြီးတော့အမြင့်ဆုံး 44.5 ဒီဂရီဆယ်စီယပ်ထိမြင့်တက်လာနိုင်တယ်လို့ထိုင်းမိုးစလပညာရှင်တွေဘက်ကလည်းသတိပေးထားပါဗျာ။အရှေ့တောင်အာရှနိုင်ငံအများစုမှာတော့ဧပြီလပထမဘက်ကနေစလို့အပူလိုင်းဖြတ်တန်းနေပါဗျာ။ လေရုညဉ့်ညံမှုအန္တရာယ်ဆိုးဝါးစွာရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာဧပြီလ၁လလုံးဆွန်ခရန်ရေတကြံပွဲတော်ကျင်းပမှာဖြစ်တဲ့အတွက်အပူဓာန်ကြောင့်ဖြစ်လာနိုင်တဲ့ကျန်းမာရေးသတိပေးချက်တွေကိုထိုင်းနိုင်ငံရဲ့နေရာတော်တော်များများမှာထုတ်ပြန်ထားပါတယ်ရှင်
။ဧပြီလထဲမှာအပူချိန်မြင့်မားမှုအန္တရာယ်ကြုံရနိုင်ခြင်းနဲ့ပတ်သက်ပြီးတော့မတ်ဆူမွန်ကပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်ရန်ကုန်ကသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုတစ်ခါတော့နိုင်ငံတကာသတင်းဆောင်ပါတစ်ခုကိုတင်ဆက်ပေးကြပါမယ်။အမေရိကန်အစိုးရအနေနဲ့ယူကရိန်းနဲ့တခြားမဟာမိတ်နိုင်ငံတွေကိုလက်နက်အကူအညီပေးနိုင်မဲ့ဖြည့်ဆွတ်ရန်ပုံငွေမူကြမ်းကိုကွန်ဂရက်လွှတ်တော်မှာမဲခွဲမဆုံးဖြတ်နိုင်မဲ့ဖြစ်နေတာကြောင့်အကူအညီတွေဆက်ပြီးတော့ရပ်ဆိုင်းထားရပါတယ်။နိုင်ငံဗန္နာငွေကိုပြည်တွင်းရေးကိစ္စတွေအတွက်သာဦးစားပေးသုံးတင်နဲ့ဆိုပြီးတော့ Republican အမတ်တွေကဒီအသုံးစရိတ်အမူကြမ်းကိုကတ်ကွက်ထားတာပါ။ဒါပေမဲ့ဒီမူကြမ်းဟာ American တွေထင်သလိုပြည်တွင်းရင်းနဲ့အလံဝေးတဲ့ကိစ္စမဟုတ်ကြောင်း VOA ပန်ဂျကိုတင်ထတော့ Color Bob ပြဖို့ထားတဲ့တင်ကို Mac King တွေကပြောပြပါမယ
်။ Ukraine နိုင်ငံမှာတိတ်မကြခင်က Russia ကိုနေပြီးဆုံးရှုံးလိုက်ရတာဟာလက်နက်ခဲယမ်းမလုံလောက်မှုကြောင့်လို့ UK ကပြစ်တင်ပြောနေပေမဲ့ဒီလိုရင်းကျိလိုအပ်နေတဲ့လက်နက်အကူအညီတွေ Ukraine ကိုပေးနိုင်ဖို့မှာ Republican အများစုဥဆောင်တဲ့ American အောက်လွှတ်တော်ကကန့်ကွက်ထားဆဲဖြစ်ပါတယ်။ Ukraine အတွက်အကူအညီဒေါ်လာ60ဘီလီယံသုံးစွဲမဲ့အရေးပေါ်အသုံးစိတ်မှုကြောင့်အထက်လွှတ်တော်မှာမဲခွဲတည်ပြုထားပြီးဖြစ်ပေမဲ့လို့အောက်လွှတ်တော်ကဆက်ပြီးကန့်ကွက်နေတာပါ။ Pennsylvania ပြည်နယ် Republican အောက်လွှတ်တော်အမတ် Scott Perry ကအခုလိုပြောပါတယ်။
Nobody agrees with what Putin's done, but when we're taking our hard-earned
Putin ရဲ့လောက်ရက်ကိုဘယ်သူကမှသဘောမတူပါဘူး။ဒါပေမဲ့အခုပြောနေတာကပြည်သူတွေခက်ခက်ခဲခဲရှာဖွေထားတဲ့အခွန်ဘဏ္ဍာငွေတွေကိုမိုင်ပေါင်း 9,000 ကျော်ဝေးတဲ့နေရာကိုပေးမဲ့ကိစ္စပါ။တစ်ချိန်တည်းမှာလည်းနေဆက်ဒေသတွေကိုအကြီးအကျယ်ဖွင့်ထားပြီးအမေရိကန်ပြည်သူတွေလမ်းမတွေပေါ်မှာအသက်ခံနေရတဲ့အခြေအနေတွေလည်းရှိနေပါတယ်။ဒါကပြဿနာတစ်ခုပါ
။ဒါပေမဲ့တုံ့ပြန်သူတချို့ကတော့လွှတ်တော်အမတ်တွေဒီပြုပေးရမယ့်ဒီအသုံးစိတ်ငွေအများစုဟာယူကရိန်းလက်ထဲတိုက်ရိုက်ရောက်သွားတာမျိုးမဟုတ်ဘဲအမေရိကန်ပြည်တွင်းမှာပဲသုံးဆွဲမှာဖြစ်တယ်လို့ထောက်ပြပြောဆိုကြပါရယ်။ပစိဖိနီးယားပြည်နယ်ယော့ခ်မြို့မှာရှိတဲ့လက်နက်စက်ရုံအပါအဝင်ဟောင်းလွှဲလာနေတဲ့အမေရိကန်ကာကွယ်ရေးပစ္စည်းထုတ်စက်ရုံတွေပြုပြင်မိုးမှန်တဲ့နေရာမှာသုံးဆွဲမှာဖြစ်တယ်လို့စစ်လက်နက်ပစ္စည်းအစ်စ်တွေထုတ်ပြီးယူကရိန်းကိုပေးနေတဲ့လက်နက်ဟောင်းတွေရဲ့နေရာမှာအစ်စ်တွေနဲ့အစားထိုးကူညီနေမှာဖြစ်တယ်လို့ပြောဆိုကြတာပါ။ယူကရိန်းအတွက်အကူအညီငွေနဲ့ဆက်ဆက်ပြီးသုံးဆွဲသွားမယ်ကာကွယ်ရေးပစ္စည်းစက်ရုံဒါဇင်နဲ့ချီရှိတယ်လို့ American Enterprise Institute က Magazine England ကအခုလိုပြောပါတယ
် Those facilities range from you know private factories to government laboratories
ပုဂ္ဂလိကပိုင်ကနေအစိုးရပိုင်အထိလက်နက်ခဲယမ်းပစ္စည်းတွေထုတ်လုပ်တဲ့ဒီလိုစက်ရုံတွေဟာပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်ခရဲကသုံးလာခဲ့တာပါအခုချိန်မှာဓာတ်တွေကိုခင့်နဲ့အညီအသည့်ပြုပြင်မွမ်းမံမှုအများကြီးလိုအပ်နေပါတယ်
ယော့ခ်မြို့ကနေ3နာရီလောက်သွားရတဲ့ Scranton စစ်လက်နက်ပစ္စည်းထုတ်လုပ်ရေးစက်ရုံမှာပြည်သူအခွန်ဘဏ္ဍာငွေတွေကိုဘယ်လိုသုံးစွဲနေတယ်လဲဆိုတာကိုတော့ VWE ကရှာရှာပါပါသွားရောက်လေ့လာခွင့်ရခဲ့ပါတယ်။ဒီနေရာမှာ155မမအမြောက်ကြီးစံတွေကိုဘယ်လိုချက်လုပ်ပြီးဘယ်လိုအဆင့်ဆင့်တေးချာစစ်ဆေးထုတ်ပိုးပြင်ဆင်တင်ပို့တယ်လဲဆိုတာတွေကိုအသေးစိတ်တွေ့နိုင်ပါတယ်။ Pennsylvania ပြည်နယ်ရှေ့မြောက်ပိုင်းမှာဒီလို155မမလက်နက်ကြီးကြီးထုတ်လုပ်မှုတွေကတော့အရင်ကတလကိုကြီးစံ 14,000 ထုတ်လုပ်ခဲ့ရကယူကရိန်းစစ်ပွဲစတင်ချိန်မှာတလကို 28,000 အထိထုတ်လုပ်မှုအားနှစ်ဆတက်သွားခဲ့ပါတယ်။လမ်းမဲ့သတင်းပတ်အနေငယ်အတွင်းအနီးနားစက်ရုံတွေမှာပါထုတ်လုပ်မှုအသစ်တွေပြန်စတင်ပြီးဆိုရင်တော့တလကိုကြီးစံ 36,000 အထိတိုးမြှင့်ထုတ်လုပ်မဲ့အကြောင်းစက်ရုံထုတ်လုပ်မှုကန်ထရိုက်ယူထားတဲ့ General Dynamics GD ကုမ္ပဏီကပြောပါရယ်။ပြည်သူအခွန်ဘဏ္ဍာငွေဒေါ်လာ418တန်းကိုဒီလိုစက်ရုံတွေခင်မီပြုပြင်ပြောင်းလဲရေးစီမံကိန်း20အတွက်သုံးစွဲသွားမှာဖြစ်တယ်လို့ Scranton စစ်လက်နက်ပစ္စည်းစက်ရုံကြီးကြပ်ရေးမှူးRich Hansen ကပြောပါတ
ယ် Employee levels certainly it has increased
အလုပ်သမားဦးရေတေချာပေါက်တိုးလာပါတယ်လိုအပ်ချက်နဲ့အညီဆက်ပြီးတိုးမြင့်ထုတ်လုပ်နိုင်အောင် GD company ကလှုပ်သွားမယ်လို့လည်းယုံကြည်ပါတယ
်ဒီစက်ရုံတစ်ခုထဲမှာအလုပ်နေရာတဲ့200ကျော်တိုးလာနိုင်မှာဖြစ်ပေမဲ့ဒီအထက်30ငွေကို Congress လွှတ်တော်ကချမှတ်ပေးမှသာရှေ့ဆက်နိုင်မှာဖြစ်တယ်လို့ GD company တာဝန်ရှိသူတို့က VOA ကိုပြောပါတယ်ဒီလိုလုပ်ကိုင်တစ်တွေပေါ်လာတာက Scranton လိုနေရာမျိုးတွေအတွက်အပြောင်းအလဲတွေဖြစ်လာစေနိုင်တယ်လို့Pennsylvania ပြည်နယ် Democrat Outlook တို့အမတ် Matt Cartwright ကလည်းပြောပါတယ
် It's a big shot in the arm. I mean, Scranton
ဒါ Pennsylvania ရှိမြောက်ပိုင်း Scranton လိုနေရာမျိုးမှာစီးပွားရေးအရပါတိုးတက်ပြောင်းလဲလာနိုင်တဲ့ကြီးမားတဲ့ပြောင်းလဲတစ်ခုဖြစ်လာမှာပ
ါဒီလိုအလုပ်ကိုင်ခွင့်လန်းတွေဖန်တီးပေးနိုင်တဲ့အချိန်ထဲမှာပဲအခုလိုအချိန်မျိုးမှာ American က Ukraine အတွက်အကူအညီတွေပေးဖို့ကလည်းပိုလို့တော့ရေးကြီးပါတယ်လို့လည်းလွတ်တော်အမတ်ကက်ထရိုက်ကပြောပါတယ
် Not only is it un-American I'm here to tell you it's
un-American ဘယ်ဒီသားမှာပဲဖြစ်ဖြစ်ဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေအတွက်ကျွန်တော်တို့အမြဲချက်တည်ခဲ့ပါတယ်အဲ့လိုမြတ်တီတာကအမေရိကန်မဟုတ်သလို ပန်ဆယ်ဗေးနီးယားပြည်နယ်သူပြည်နယ်သားဖြစ်ရလဲမကြပါဘူးဒီယက်တီချက်မူဝါဒကိုမပြောင်းလဲပြစ်လိုက်တင်ပါဘူ
းယူကရိန်းအနေနဲ့သူ့နိုင်ငံသူဆက်လက်ခုခံကာကွယ်နိုင်ဖို့နဲ့အမေရိကန်ကယူကရိန်းကိုပေးနေတဲ့လက်နက်ကြီးကြီးနှစ်တန်းကျော်ပြန်လဲဖြစ်တင်နိုင်ဖို့မှာ2025ခုနှစ်ကစလို့155မမအမြောက်ကြီးစံတွေကိုတလကိုတသိန်းအထိတွန်းမြှင့်ထုတ်လုပ်ဖို့လိုအပ်တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဒါပေမဲ့လည်းဒီလိုရည်မှန်းချက်ထားထုတ်လုပ်မှုတွေကိုကွန်ဂရက်လွှတ်တော်ကရန်ပုံငွေအတည်ပြုမချမှတ်ပေးဘဲနဲ့တော့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ကာကွယ်ဆိုင်ရာအရာရှိတွေကပြောဆိုကြပါတယ်ရှင်။
အမေရိကန်လွှတ်တော်ရဲ့ယူကရိန်းအတွက်စစ်ရေးအကူအညီအကြောင်းမက်ခင်ပြူတွေကပြောပြပေးခဲ့တာပါ။ VOA ရဲ့မြန်မာဘာသာသံလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဧပြီလ2ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေ line to meter 32 kHz 9390ညနဲ့9383ည line to meter 51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့ line လက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်ပါအစီအစဉ်အာဂရီလိုက်စားမှုတိုက်ဖျက်ရေးခီးကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးတော့နိုင်ငံတကာဈေးကွက်နဲ့မြမဆန်အရေးသွေးကြောင်းပြောပြပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်။မြန်မာနိုင်ငံကစံကိုဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာနေရာတစ်ခု၊နေမြေတစ်ခုရဖို့အတွက်ဆိုလို့ရှိရင်အရေးသွေးပြည့်ဝတဲ့စံအမျိုးအစားတစ်မျိုးကိုကြကြပြတ်ပြတ်ထုတ်လုပ်ပြီးတော့ထိုးပေါက်ဖို့လိုအပ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့လေးလာထားတဲ့ကိုခင်မောင်စိုးမင်းကသတင်းပတ်စင်ထုတ်လွှင့်နေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်။
နိုင်ငံရဲ့အမျိုးသားတည်နှံဖြစ်တဲ့စံစဘာဟာပြည်တွင်းစားသုံးမှုအတွက်လည်းဖြစ်တယ်လို့ပြည်ပကိုတင်ပို့တဲ့အဓိကအကြဆုံးတိုင်းပြည်ထုတ်ကုန်လည်းဖြစ်ပါတယ်။အင်္ဂလိပ်ကိုလိုနီခေတ်နဲ့လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တို့မှာမြန်မာနိုင်ငံဟာနိုင်ငံတကာကိုစံတင်ပို့ရောင်းချတဲ့အထက်မှာထိပ်တန်းနိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုနိုင်ငံတကာကိုစံတင်ပို့ရောင်းချမှုအများဆုံးအချိန်တွေတုန်းကလည်းနိုင်ငံတကာမှာမြန်မာပြည်ကစံဆိုပြီးရေပူရသဘောမျိုးလောက်ပဲသိရှိခဲ့ကြပေမဲ့ခိုင်မာတဲ့အမျိုးအမည်တစ်စိတ် brand တစ်ခုကိုတော့ကြဲကြဲပြန့်ပြန့်တည်ဆောက်နိုင်ခဲ့ခြင်းမရှိခဲ့ပါဘူး။အဲ့ဒီနောက်1962ခုနှစ်မှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ခေတ်အဆက်ဆက်တလျှောက်လုံးမှာလည်းအရင်ကလောက်မဟုတ်တော့ပေမဲ့စံကိုပဲအဓိကပြပပို့ကုန်အဖြစ်အားထားခဲ့ကြရတာဟာဒီကနေ့အချိန်အထိဖြစ်ပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့စံဈေးကွက်တဲကိုတော့ထိုးပေါက်နိုင်ခဲ့ခြင်းမရှိပါဘူး။အဓိကကတော့အရေးအသွေးပြည့်ဝတဲ့စံအမျိုးအစားကောင်းတစ်ခုကိုကြဲကြဲပြန့်ပြန့်ထုတ်လုပ်နိုင်ခဲ့ခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဟိုးတစ်ချိန်ကပြည်ပကိုစံအကြီးအကျယ်တင်ပို့ရောင်းချခဲ့တဲ့မြန်မာနိုင်ငံဟာဆိုရင်စစ်အာဏာရှင်ခေတ်အဆက်ဆက်မှာတဖြည်းဖြည်းနဲ့အိန္ဒိယထိုင်းဗီယက်နမ်တို့ရဲ့နောက်မှာအဝေးကြီးကိုပြတ်ကျန်နေခဲ့ပါပြီ။အိန္ဒိယကဘာစမတီဆန်၊ထိုင်းကဂျက်စမင်ဆန်နဲ့ဗီယက်နမ်က ST25 ဆန်အမျိုးသားတို့ဟာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာကြဲကြဲပြန့်ပြန့်နာမည်ရနေရာရနေကြပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတစ်ဦးဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုသုံးသပ်ပြပါတယ်။
နိုင်ငံတကာမှာဆိုရင်သူရဲ့ဒီ Jasmine Right တို့ Basmati တို့ကဒါယူရိုပ်တိနိုင်ငံအထိဒါလူတိုင်းကကြိုက်နေတတ်စွာစားသုံးနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံမှာနံပါတ်1စမယ်ဆိုရင်ပေါ့နော်မျိုးပဲပေါ့နော်အဓိကမျိုးကမတန့်ရင်မျိုးကိုကျွန်တော်တို့တိတ်တိတ်ချာချာတန့်စင်မှုနဲ့ပေါ့နော်နောက်ကမျိုးခွဲတွေမပအောင်ထုတ်လုပ်နိုင်တဲ့ကျွန်တော်တို့ company တွေပဲဖြစ်ဖြစ်ပေါ့နော်ထုတ်လုပ်တဲ့မျိုးစေ့ထုတ် company တွေဖြစ်ဖြစ်ပေါ့နော်ဒါတွေတကယ်ကိုစနစ်ကျကျပေါ့နော် quality ရှိထုတ်နိုင်တဲ့ဖြစ်ပေါ့နော်ဒါတွေရှိဖို့ကအရင်ကြီးကြီးတယ်အဲ့ဒါတွေမရှိတဲ့အခါကျတော့ကျွန်တော်တို့မျိုးစေ့တွေကိုတောင်သူတွေကိုယ်တိုင်ကလည်းသူတို့ရဲ့ကြုံရတစ်နှစ်ရလာတဲ့မျိုးတွေပဲပြန်စိုက်နောက်တစ်နှစ်အတွက်ပြန်ထားပေါ့နော်ဒီလိုမျိုးတွေစိုက်နေတဲ့အခါကျတော့သူတို့ရဲ့စဘာတွေထွက်လာတဲ့အခါမှာမျိုးကွဲတွေဒီမျိုးကွဲပါတဲ့ပြဿနာအတာနံပါတ်1အနေနဲ့ ဒါအခက်အခဲတစ်ခုပေါ့နော်ကျွန်တော်ညီမနိုင်ငံမှာဆိုနိုင်ငံတကာကိုကျွန်တော်တို့ကပို့ဖို့အတွက်ပေါ့နော်တည်တန့်ဆိုင်ဖို့အတွက်တဘောတစ်ခုဒါရွှေဖို့မှဆိုရင်ကျွန်တော်ရွှေဖို့ပေါ့ဆန်းနာမည်ကြီးတဲ့ရေမြေဒေတာနဲ့ပေါ့နော်အရင်လဲကန့်ညီတယ်အဲ့လိုမျိုးဒေတာမှာကျွန်တော်တို့ကဒီတောင်သူအစုဖွဲ့တွေနဲ့ကုမ္ပဏီနဲ့ပေါင်းပြီးတော့ပေါ့နော်ချေချေပြန့်ပြန့်ကိုဒီမျိုးဆိုရင်ဒီမျိုးကျတဲ့ပဲစိုက်ပြီးတော့ပေါ့နော်တကယ် export ကိုကြီးရွယ်ပြီးတော့စိုက်တင်တယ်ပေါ့နော်အဲ့လိုမဟုတ်ဖ ೇನೆ အဲကိုကလည်းစိုက်တယ်အခြားတောင်သူအခြားစပားမျိုးတွေကလည်းစိုက်တယ်ဆိုရင်ဒီမျိုးတွေကကြာလာတဲ့အခါကျတော့စက်မျိုးလို့ဖြစ်သွားတာပေါ့နော်ကျွန်တော်ဘာလို့လဲစပားချင်းချင်းဆိုတဲ့အတွက်ကြောင့်မို့အခြားမျိုးတွေကဒီဝတ်မုံတွေကူးတယ်ဝတ်မုံကူးပြီးတော့နောက်တစ်ခေါက်သူ့ကနေပေါ့ထွက်လာတဲ့စပားမျိုးစေ့တွေကျတော့ကျွန်တော်တို့သဘောတူသူ့ရဲ့အနံ့အသက်ကပထမမှာအရင်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာလို့နောက်တစ်ခုကကျတော့သူ့ရဲ့quality ပေါ့เนาะကျွန်တော်တို့ဒီ shoe box ဆန်းဆိုရင်သူ့ရဲ့ဆန်စပားရဲ့ဆန်စေးရဲ့အရွယ်အစားကဒီရှည်မျောမျောပေါ့เนาะကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးမှာမှစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကဆန်စေးလုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေเนี่ยကျွန်တော်တို့ကရောရှက်မိပြီးတော့ဝတ်မုံကူးပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုဒါပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှာကျွန်တော်တို့ကတကယ်မူရင်းဒီ shoe box ဆန်းမွေးလို့တော့ကျွန်တော်တို့ကရတော့မှာမဟုတ်ဘူးပေါ့เนาะအဲ့အတွက်ကြောင့်မို့ဒါကလည်းကျွန်တော်တို့တကယ်ကိုစဉ်းစားအမချက်ပေါ့နော်။ဘာဖြစ်လို့လဲဆိုရင်တမျိုးကောင်းထုတ်ဖို့ကကြတော့ export အတွက်ဆိုတာအရင်အရေးကြီးတယ်ပေါ့နော်။ site တာကတော့ကျွန်တော်တို့ name media data မှာ ERB ဆိုရင် ERB နဲ့ကိုက်တဲ့စပါးကျွန်တော်တို့ site လို့ရတယ်။ရန်ကုန်ဆိုရင်ရန်ကုန် data မှာကျွန်တော်တို့ပဲခူးဆိုရင်ပဲခူး data မှာအဆင်ပြေတဲ့စပါးကိုကျွန်တော်တို့က site လို့ရတာပေါ့နော်။ဒါပေမဲ့အဲ့လိုမျိုး export အတွက်ရည်ရွယ်မယ်ဆိုရင်တော့တကွင်းတစ်စက်သေးပေါ့နော်။ကျွန်တော်တို့ A ကတောင်းချီဆိုရင်တောင်းချီပြီးတော့ဒီတကွင်းစက်ထဲမှာကျွန်တော်တို့ရဲ့ export ပို့မယ်ဟာ။တကယ်မျိုးကောင်းမျိုးတန်းကိုပဲတုံးပြီးတော့ဒီလူတွေကဟိုမျိုးကိုလည်းမဟုတ်ဘူးကျွန်တော်တို့ဟိုကဒိုလူရှီယာရတဲ့မျိုးဒီလူရှီယာရတဲ့မျိုးတုံးပြီးတော့မဟုတ်တော့ဘူးနေပေါ့နော်တကယ်ကိုရွှေဘူပေါ်ဆန်းရဲ့အစ်စ်အမှန်မျိုးကိုပဲကျွန်တော်တို့ကအားလုံးတောင်းသူတွေတုံးပြီးတော့စိုက်မှသာကျွန်တော်တို့ကတမျိုးကောင်းပေါ့နော်ကောင်းကောင်းရမယ
်ကဘာမှာဆန်းစပားအများဆုံးထုတ်လုပ်တဲ့အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာသူတို့ရဲ့ခိုင်မာတဲ့ဈေးကွက်အတွေ့နာမည်ရနေရာရတဲ့ဆန်းအမျိုးအစားတွေကိုမျိုးစပါးထိမ့်သိမ်းတာရင်သာမကထုတ်လုပ်မှုပိုင်းတွေဖြစ်ကြတဲ့တူလောင်မှုစနစ်တွေကြိတ်ခွဲမှုအပိုင်းတွေမှာလည်းစနစ်တကျဆန်းချင်းဆန်းကျွန်းမီလုပ်ကင်ကြပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂဆန်းတဲ့အိခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတူဖြစ်ခဲ့တဲ့ကိုထက်စော်တွန်းကပဲအခုလိုနိုင်ရှင်သုံးသပ်ပြပါတယ်
ကျွန်တော်နိုင်ငံမှာနေသူတို့ရဲ့ပြုစုတဲ့စနစ်တွေမှာဆိုရင်လည်းလိုအပ်ချက်တွေအများကြီးရှိတယ်ဒီစပားပင်အတွက်လိုအပ်တဲ့အာဟာရတွေကိုပြည့်ဝစွာပြည့်မီစွာမထည့်နိုင်တဲ့ဟာတွေ quality ဘိုင်းကိုကြတော့တကယ်နိုင်ငံတကာ export ဖြစ်လာဖို့အတွက်ကြတော့အဆင်မပြေတော့ဘူးပေါ့နော်အဲ့ဒီမှာကျွန်တော်တို့စပားထွက်လာတဲ့အချိန်မှာဆိုရင်လည်းပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံမှာအဓိကအများဆုံးဖြစ်တာကတော့ဟိုကြိတ်ခွဲတဲ့အခါမှာကျွန်တော်တို့ဆန်းတွေကိုအချောင်းအတိုင်းမရတော့ဘူးဒီကျိုးချီတဲ့အရာခိုင်နှုန်းများတာတွေရှိတော့ရှိတာသူရဲ့ quality ဟာဒီပေါ်တော့နိုင်ငံတကာကိုပို့ဖို့ဟာမှာအဲ့ဒီဟာလဲကျွန်တော်တို့အများကြီးလိုတယ်နောက်တစ်ဆင့်သွားမယ်ဆိုရင်ဒီ post harvest technology ပေါ့နော်ကျွန်တော်တို့ဒီရိတ်သိမ်းရင်လို့ဤပညာပေါ့နော်ထုတ်ပိုးတဲ့စနစ်ပေါ့ဘယ်လိုထားလဲဆိုရင်ကျွန်တော်တို့ကဒါအခန်းထဲမှာကွန်ဒီအိတ်နဲ့ထည့်ပြီးတော့ပဲကျွန်တော်တို့ကတူလောင်ရင်တူလောင်မယ်၄၅၆လာပေါ့နော်နိုင်ငံတကာမှာဆိုရင်ဒီ quality ပေါ့နော်မိအောင်လို့ရိတ်သိမ်းပြီးတော့ဆန်ချိတ်ခွဲပြီးတဲ့အချိန်မှာအနံ့အရသာနဲ့ပြည့်စုံတဲ့ဒီပုံပေါ့နော်သူတို့ဓာတ်တွေကိုမပြည့်စည်အောင်တကယ်ကိုအမြဲတမ်းဟိုလက်ဆက်နေအောင်ပေါ့နော်ဒီလိုအရသာမျိုးဖြစ်အောင်သူတို့မှာကျွန်တော်အပြည့်အဝကျွန်တော်တို့လုပ်နိုင်တယ်အခြားကျွန်တော်အာရှနိုင်ငံရဲ့ဆန်စပါးတွေနဲ့ကျွန်တော်တို့ကရှင်းပြိုင်မယ်ဆိုရင်နိုင်ငံတကာဈေးကွက်မှာကျွန်တော်တို့ရဲ့ product တစ်ခုပေါ့နော် brand တစ်ခုကိုကျွန်တော်တို့တည်ဆောက်တဲ့နေရာမှာကျွန်တော်ရှင်းပြိုင်နိုင်တဲ့အနေအထားရှိဦးမယ်မဟုတ်ဘူးပေါ့နော်
ဆန်စပားကိုပြည်ပဈေးကွက်မှာနာမည်တစ်ခုနေရာတစ်ခုတိဆောက်တင်ဖို့ရောင်းချဖို့အတွက်ကမီယိုဖလာတမယိုးကြာနီးနဲ့စိုက်ပျိုးရေးကတော့မဖြစ်နိုင်ပါဘူးအဲ့ဒီအတွက်စက်မှုလေယာကိုပြောင်းလဲပြီးသွင်းအားစုလို့ခေါ်တဲ့မြေစီမြေနစ်တွေကိုလည်းထည့်သွင်းနိုင်ဖို့လိုအပ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိစပားစိုက်ပျိုးတဲ့လေကွက်တွေဟာဆက်ရံနေရာတွေဝင်ရောက်ဖို့ကျင်းမြောင်းနေပြီး4000အကွက်ကျယ်တွေဖြစ်ဖို့လိုအပ်ပါတယ်အဲ့ဒီလိုအခြေအနေတွေဖြစ်ဖို့ကတော့ contract farming ကို contract layer စနစ်လို့ခေါ်တဲ့မြေပိုင်တဲ့လယ်သမားရဲ့အရင်းအနှီးနဲ့နီးပညာရှိတဲ့စိုက်ပျိုးရေးကုမ္ပဏီတွေရဲ့အစိုးရရဲ့ပူးပေါင်းနိုင်မှဖြစ်ပါတယ်။သို့တော့လက်တွေ့မှာတော့အဲ့ဒီလိုဖြစ်နိုင်ဖို့အခြေအနေကမလွယ်သေးဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
။ contract farming ကတော့ဒီအောင်မြင်နဲ့မအောင်မြင်မှုဆိုတာကိုပြောဖို့ခက်သေးတာပေါ့ဗျ။အချိန်ကအာဏာသိမ်းတဲ့အချိန်လေးတည့်ရဖြစ်သွားတာကိုဖြစ်သွားတော့ဒီ contract farming ကိုအောင်မြင်နဲ့မအောင်မြင်မှုဆိုတော့ဒီမှာပြီးမှဆက်တတ်ဖို့အချိန်သူတို့မလုံလောက်လိုက်ဘူးပေါ့နော်။ contract farming ကလည်းမြန်မာပြည်ရဲ့လက်ရှိအခြေအနေနဲ့အောင်မြင်မှုသိပ်မလွယ်ဘူးလို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့အစိုးရကုမ္ပဏီတောင်သူပေါ့တုံးတုံးမလဲကြားမှာရှိနေတဲ့အမြင်နဲ့ဆက်ဆံရေးအခြေအနေတွေကကောင်းမနေဘူးပေါ့ဗျာ။ယုံကြည်မှုပျောက်ဆုံးနေတဲ့ပြဿနာပေါ့
မြန်မာနိုင်ငံကဆန်စပါးဟာပြည်ပကိုနှစ်စင်တင်ပို့နိုင်နေဆိုပေမဲ့ အဓိကတရုတ်အပါဝင်အိန္ဒိယနိုင်ငံတွေကိုနေဇက်ကနေတင်ဖို့ရောင်းချရတာကအများစုဖြစ်ပါတယ်အဲ့ဒီလိုနေဇက်ကနေရောင်းချရမှာစံချိန်စံညွန့်အတိုင်းအတာစစ်ဆေးကြီးကြပ်တာတွေသိပ်မရှိတဲ့အတွက်ဘယ်လိုစံအမျိုးအစားပဲဖြစ်ဖြစ်ရောင်းချရတာလွယ်ကူပါတယ်ဒါ့အပြင်နေဇက်တိုင်းမှာနှစ်ဖက်တာဝန်ရှိသူတွေနဲ့နားလည်မှုယူရောင်းဝယ်ကြတာမွန်ဂိုလန်တွေကိုအနည်းနဲ့အများအသုံးပြုရောင်းဝယ်ကြတာတွေဟာလည်းမြန်မာပြည်ကစံကိုအမျိုးအစားမရွေအလွယ်တကူရောင်းချနိုင်တဲ့အခွင့်အရေးတွေဖြစ်ပါတယ်ဒါပေမဲ့လည်းအိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေလိုစံအမျိုးအစားကောင်းတွေထုတ်လုပ်ပြီးဖွံ့ဖြိုးပြီးနိုင်ငံတွေကခိုင်မာတဲ့ဈေးကွက်တွေရရှိဖို့ကတော့အခုလိုပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ကာလတွေမှာပိုပြီးတော့မှအလံဝေးနေပါသေးတယ်ခင်ဗျာ
နိုင်ငံဈေးကွက်နဲ့မြမစံအရေးအတွေ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမေကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခတွေတိုးလာနေတဲ့အချိန်မြမစစ်တပ်ကစစ်စခန်းတွေသိမ်းပိုက်ခံရပြီးတော့စစ်သားအများအပြားလက်နက်ချတဲ့တဲ့င်းတွေထွက်လာနေချိန်မှာလူငယ်တွေမဖြစ်မနေစစ်မှုထမ်းမှုအမိန့်ကိုစစ်ကောင်စီဘက်ကစတင်အသက်သွင်းလာပါရစေ။ယူကရိန်းစစ်ပွဲမှာလဲရုရှားမှာရှိတဲ့ရေနံချက်စက်ရုံကိုမောင်းတူမဲ့လေရင်နဲ့ယူကရိန်းဘက်ကတိုက်ခိုက်ပြီးလိုအပ်ရင်နျူကလ িয়ার လက်နက်အသုံးပြုရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကချင်းချောက်ပြောဆိုလာပါတယ်။အရက်သားတွေထိခိုက်သေးဆုံးမှုနှုန်းများလာတဲ့စစ်ပွဲနှစ်ခုအခြေအနေရှေ့ဆက်အလားလာတွေကိုဟောင်စာရဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်သုံးသပ်ချက်မှာတင်ပြပေးထားပါတယ်ရှင်။
အဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့ကဟိုရေရှည်ပြည်တွင်းစစ်ဖြစ်သွားမယ့်အနေအထားမျိုးလို့ကျွန်တော်မြင်တယ်ဗျ။တော့နောက်တစ်ခုကကျတော့ဟိုအဓိကပြဿနာကဒီအတိုက်ခံတွေဂျားထဲမှာတညင်တညွတ်ထီသောတပ်ပေါင်းစုပေါ့ဗျာ။ဆိုတော့ဒီလိုဥဆောင်မှုနဲ့တိုက်တာမျိုးမဟုတ်တဲ့အနေအထားမှာနောက်တစ်ခါကျတော့တစ်ဖက်မှာလည်းကျွန်တော်တို့တိုင်းရင်းသားလူမျိုးစုတွေပေါ့အခြေခံတဲ့စစ်ပွဲတွေဖြစ်တဲ့အခါမှာအချင်းချင်းပွတ်တိုက်မှုတွေလည်းဖြစ်လာနိုင်တယ်။နောက်တစ်ခါကျတော့ဒီအုပ်စုတွေဂျားထဲမှာဟိုဘာခေါ်မလဲအချင်းချင်းကိုရှင်းမရနိုင်တဲ့ပြဿနာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဆိုတော့ဒီနေထားအောင်မှာလည်းလက်ရှိဟိုစစ်ကောင်စီကချက်ချင်းဟိုနေပြည်တော်ကနေပြီးတော့ပြုတ်ကြရမယ်ထွက်ပြေးရမယ်လို့လည်းမမျှော်လင့်တာသိဘူးပေါ့နော
်မြန်မာနိုင်ငံရဲ့ကျွမ်းကျင်သူဥအောင်သူညင်းရဲ့တုံးတကြတ်ချုပ်ကိုကြားခဲ့ရတာပဲဖြစ်ပါတယ်နှစ်နှစ်ကျော်လာပြီဖြစ်တဲ့ရုရှားနဲ့ယူကရိန်းတိုက်ပွဲဟာပုံမပြင်းထန်လာနေတယ်လို့ရုရှားနိုင်ငံထက်ကရေနံချက်စက်ရုံကိုယူကရိန်းဘက်ကမောင်းတူမဲ့လေရင်နဲ့ဘုံကျဲပြီးမှနောက်ထပ်တိုက်ခိုက်တာတွေထပ်လုံဆောင်လာမယ်ဆိုရင်နျူကလ িয়ার လက်နက်တွေအသုံးပြုရမယ်လို့ရုရှားသမ္မတပူတင်ကချိန်ချောက်ပြောဆိုထားပါတယ်တဖက်မှာလည်း၃နှစ်ကျော်လာတဲ့မြန်မာပြည်တွင်းကအာနာတိတ်စစ်တပ်နဲ့တော်လှန်ရေးတပ်ပေါင်းစုတွေရဲ့တိုက်ပွဲတွေကြားမှာစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေလုံဆောင်နေတာကြောင့်အရဲသားတွေတေဆုံတော့တက်လာတယ်လို့စစ်ကောင်စီဘက်ကလည်းအရေးကြီးတဲ့တပ်စခန်းတွေလက်လွတ်ဆုံးရှုံးနေရပါတယ်ဒီချိန်တွေကြားမှာစစ်ကောင်စီကစစ်မှုထမ်းဥပဒေထုတ်ပြန်ထားပြီးတော့တိုင်းငံလုံးမှာရှိတဲ့တမတ်ထားတဲ့အသက်အရွယ်တွေကလူတွေကိုအသင့်အရမဖမ်းဆီးပြီးတော့စစ်မှုထမ်းခိုင်းတဲ့အဖြစ်အပျက်ရှိနေပါလေ။လက်ရှိမြန်မာပြည်သူစစ်နဲ့အတူကမ္ဘာစစ်ကိုဥတည်နေတဲ့ရုရှားယူကရိန်းကျူးကျော်စစ်ရုံးနဲ့ပတ်သက်ပြီးတော့နိုင်ငံရေးကြမ်းကျင်သူဦးအောင်သူညင်းကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေအခုလိုတုံ့တက်ပြောဆိုထားတာပဲဖြစ်ပါတယ
်။ကျွန်တော်မြင်တာတော့ဟိုပထမဆုံးများဒီຫນွေဦးတော်လှန်ရေးဆိုပြီးတော့ဖြစ်လာတယ်။ဖြစ်လာပြီးတော့နောက်ပိုင်းမှာတခါတည်းဟိုကျွန်တော်တို့လက်နက်ကင်တော်လိုင်းကြီးကိုတန်းပြီးတော့ကူးပြောင်းကြတယ်ပေါ့ဗျာနော်ဆိုတော့ဒီအနေထားအောင်ပါပဲဟိုတော်တော်များများကနိုင်ငံရေးစင်မြင့်ကိုမယုံတော့ဘူးတစ်ဖက်ကလက်နက်ကင်တော်လိုင်းကြီးဘက်ကိုသိက္ဆန်လာတယ်ဗျာဆိုတော့ဒီအနေထားကကျွန်တော်တို့ခေါ်တာတော့ militarization of the society ပေါ့ဒီလူ့ဖွဲ့စည်းတစ်ခုလုံးကစစ်ဩဇာလွှမ်းမိုးတဲ့ပုံစံဖြစ်သွားတော့ပေါ့ဗျာဆိုတော့တစ်ဖက်မှာလည်းအခုကလက်ရှိစစ်ကောင်စီကမဝင်မနေရပါဗျာဒီလိုလူသစ်စုဆောင်တင်သွင်းတာမျိုးတွေလုပ်ရင်ကျွန်တော်တို့ရဲ့လူအဖွဲ့စည်းတစ်ခုလုံးကပိုဆိုးသွားမယ်လို့ထင်တယ်ဗျာညောအဲ့တော့တစ်ဖက်ကလူလုံးလာရင်ကြံတဲ့အခုချိန်မှာအတိုက်ခံတွေဘက်ကလည်းလူသစ်စုဆောင်တာတွေဘာတွေကလုပ်နေတဲ့သတင်းတွေကျွန်တော်တို့ကြားပါတယ်ဆိုတော့အဲ့တော့တိုင်းပြည်ရဲ့အရင်းမြစ်ပေါ့ဗျာလူအရင်းမြစ်ကြံတဲ့အရင်းမြစ်တွေကိုကျွန်တော်တို့ကတိုင်းပြည်ဖွံ့ဖြိုးရေးကြံတဲ့ကိစ္စတွေကိုမစင်စားဝင်တဲ့အားလုံးကစစ်တိုက်ဖို့စဉ်းစားနေမယ်ဆိုရင်တော့ကျွန်တော်မြင်တယ်ကျွန်တော်တို့လူဖွဲ့စည်းတစ်ခုလုံးကသိတ်စူပါကွန်ပလက်ကိုစစ်ဇက်တွင်းခံရတဲ့ဟာမျိုးဖြစ်သွားနိုင်ပါတယ်။ဟိုကျွန်တော်တို့နိုင်ငံနှစ်ခုကဟိုတန်းရှင်းမဆိုရှင်ကွာခြားချက်ကတော်တော်များတယ်ဗျ။ဆိုတော့ပထမကျွန်တော်တို့မြန်မာပြည်ပြဿနာကကြတော့အများစုကဒီမိုကရက်တိုက်ဇေးရှင်းပေါ့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးပြည်တွင်းပြဿနာလို့မြင်တယ်ပေါ့ဗျာနော်။ဆိုတော့ဟိုဘက်ကတစ်ဖက်မှာကြတော့ ဒါကအချုပ်ချအာဏာပိုင်တစ်ခုကိုဝင်ရောက်ကျူးကျော်တယ်ဆိုလဲဒီ international order ပေါ့ဗျာဟိုနိုင်ငံတကာအခင်းအကျင်းကိုဖျက်ဆီးရလို့ဆိုတော့ဆွဆွဲချက်မျိုးနဲ့တွေ့ပါတယ်။နောက်ဟိုဘက်မှာကျတော့နေတိုးရှိတယ်ဥရောပသမဂ္ဂရှိတယ်။နောက်ပို့ပြီးတော့သူတို့ကခိုင်မာစည်းလုံးမှုရှိပါတယ်။ကျွန်တော်တို့ဒီမှာကျတော့မြန်မာပြဿနာကိုအာဆီယံ centrality ပေါ့အာဆီယံကဘိုးချမ်းမသပွဲဥဆောင်မယ်ဆိုပြီးတော့ပြစ်ထားလိုက်တာမျိုးပေါ့ဗျာ။နောက်ဆိုတော့အဲ့လိုအနေထားမှာတော့တော်တော်ကွာခြားမှုတော့ရှိတယ်ပေါ့ဗျာ။နောက်အဲ့တော့ဒါရင်ပဲတစ်ခုရှိတာကကျွန်တော်တို့နှစ်ဖက်ကိုနှစ်ဖက်စစ်ပွဲတွေကိုပြန်ရှင်ကြည့်ရင်ကျွန်တော်တို့စီမှာရှိတဲ့အထူးသဖြင့်အရက်သားဖြေဆုံးမှုပေါ့ civilian casualty ကလည်းမနေဘူးပြတော်တော်များနေတဲ့အနေအထားမျိုးဖြစ်ပါတယ်။နောက်အဲ့တော့ဒီနိုင်ငံတကာအဖွဲ့အစည်းတွေခန့်မှန်းကြတယ်ကျွန်တော်တို့စီမှာလူ 1.8 သန်းလောက်အိုမဲအိမ်မဲဖြစ်ပြီးတော့ရွှေ့ပြောင်းနေရတာတွေရှိတယ်နော်။အဲ့တော့စစ်သားမဟုတ်ဘဲနဲ့အရက်သားဖြေဆုံးမှုက 8,000 လောက်ရှိပြီလို့ဆိုကြတယ်ဗျ။အဲ့တော့ Ukraine မှာကျွန်တော်လိုက်ရှာကြည့်တော့ Ukraine မှာလည်းသူတို့စစ်သား 3,000 လောက်သေတယ်အရက်သားဒီနှစ်နှစ်တာကာလမှာ 1,000 ကျော်ကသေဆုံးသွားတယ်ဆိုတော့ပြဿနာမျိုးတွေတွေ့တယ်ပေါ့ဗျာเนาะအဲ့တော့နှစ်ဖက်စလုံးကအပြက်စီးတော်တော်ကြီးမားပါတယ်เนาะယူကရိန်းမှာဒီဒုက္ခတွေ 9.9% လောက်ဘေးအိမ်နီးချင်းနိုင်ငံတွေကိုကိုလုံနေရတယ်ဆိုတော့ဇာလန်လည်းရှိတယ်ပေါ့ဗျာเนาะဆိုတော့အဲ့တော့အနေထားမှာတော့ကျွန်တော်မြင်တာနိုင်ငံတကာအထောက်ပံ့တာမရဘူးဆိုရင်ယူကရိန်းစစ်ကပါကောင်လည်းမကြည်မလည်နဲ့ညှိနှိုင်းလိုက်ရတာမျိုးရှိနိုင်တယ်ဒါမှမဟုတ်လေကျွန်တော်တို့ရေရှည်ဆွဲပြီးတော့ဆက်တိုက်သွားတာမျိုးရှိနိုင်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ပြဿနာမှာကျတော့ဒီအိမ်ကြီးချင်းနိုင်ငံကြီးတွေကစားလို့ဒေသဆိုင်ရာအစိုးမော်ဗျာဟိုဒါကပြည်တွင်းရေးဆိုပြီးတော့ဝင်ရောက်ဆွတ်ဖက်ခြင်းနဲ့အာဒီလာတလည်းနဲတယ်ပေါ့ဆိုတော့တစ်ဖက်ကဆွတ်ဖက်မယ်ဆိုရင်တော့နေပြည်တော်ဘက်မှာရှိတဲ့စစ်ကောင်စီကလက်ခံနိုင်ဖို့ခက်တဲ့အနေအထားမျိုးပေါ့ဗျာဆိုတော့ကျွန်တော်တို့စီမှာလဲကျွန်တော်မြင်တော့အနီးကပြောရပေါ့ဗျာ2024ကတော့ကျွန်တော်ထင်တယ်ချကြအောင်မယ်လို့ထင်တယ်ဗျဟိုဘက်ကလည်းမလျှော့ခြင်းဒီဘက်ကလည်းမလျှော့ခြင်းပေါ့เนาะဒီလိုဆက်သွားအောင်မယ်သွားပြီးတော့တစ်ချိန်ကြတော့မှပဲဟိုဘာခေါ်လဲစစ်ပန်းတဲ့အချိန်နိုင်ငံတကာကလည်းအဖွဲ့အစည်းတွေကဝင်ရောက်ပြီးတော့ကျွန်တော်တို့ကူညီပတ်မိုးနိုင်တဲ့အချိန်မှပဲအလုပ်ဖြစ်မယ်လို့ထင်ပါတယ်
မြန်မာနဲ့ယူကရိန်းနဲ့ပတ်သက်ပြီးတော့ဥအောင်သူညင်းရဲ့အသွေးအမြင်တွေပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဒီစီစဉ်မှာလူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
စစ်ပွဲအချိန်နဲ့ချင်းချောက်မှုကြောင့်ယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်မှာဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ Republican Party တွင်တမရလောင်းဖြစ်လာဖို့မျှော်လင့်ထားတဲ့တမရဟောင်း Donald Trump ကဖလော်ရီဒါပြည်နယ်မှာရွေးကောက်ပွဲရန်ပုံငွေမဲဆွယ်ပွဲကျင်းပဖို့အစီအစဉ်နေပါတယ်ဒီမိုကရက်တစ်ပါတီကလက်ရှိသမ္မတဂျိုးဘိုင်ဒန်ကိုရှင်ပြိုင်ဖို့သူ့ဘက်ကယော်နေနေတဲ့ကွာဟနေတဲ့ရန်ပုံငွေပမာဏရအောင်အင်တိုက်အားတိုက်လှုံ့ဆော်လာနေတာပါသမ္မတဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်တို့ရဲ့ရွေးကောက်ပွဲရန်ပုံငွေရှာပွဲတွေအပေါ်မဲဆန္ဒရှင်တချို့ရဲ့အမြင်ဗရိုနီကာဘယ်ဂျာရက်စ်အီဂလက်ဆီရက်စ်ပြဖို့ထားတဲ့သတင်းပြဖို့ချက်ကိုတော့ကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ်ရှင်
ဖလော်ရီဒါပြည်နယ်ဘမ်ဘီချ်မှာအီဗီလာ6ရက်နေ့ရွေးကောက်ပွဲမဲဆွယ်ရန်ပုံငွေရှာတဲ့ပွဲဒေါ်နယ်ထရန့်ကျင်းပမှာပါဒီရန်ပုံငွေရှာတဲ့ပွဲကနေအမေရိကန်ဒေါ်လာ33သန်းရမယ်လို့ထရန့်ယုံကြည်ထားတဲ့အကြောင်းသတင်းတွေမှာဖော်ပြပါတယ်လောလောဆယ်မှာတော့ထရန့်ဟာဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုင်ဒန်နဲ့ရှင်းရင်းရန်ပုံငွေကြီးကျယ်ညှော်နေနေပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့တရက်ထဲသမ္မတဟောင်းဘရက်ကိုဘာမားနဲ့သမ္မတဟောင်းဘီကလင်တန်တို့ပံ့ပိုးပါဝင်တဲ့နယူးယောက်ကရေဒီယိုစီးတီးဂီတခမ်းမရံပုံငွေရှာတဲ့ပွဲတရက်ထဲမှာရင်တပ္ပရာဘိုင်ဒန်အတွက်မဲဆယ်စီယုံရံပုံငွေဒေါ်လာ26သန်းရရှိခဲ့ပါတယ်။ Easter တင်းကုန်နေ့ VOE ကတွေ့ဆုံမင်းပြန်ခဲ့တဲ့အမေရိကန်မဲဆန္ဒရှင်တွေကတော့တပ္ပရာလောင်းရှင်ပြိုင်နေသူတွေရဲ့ရွေးကောက်ပွဲမဲဆယ်ရံပုံငွေရှာတဲ့ကြိုးပမ်းမှုတွေအပေါ်မှာအခုလိုရှုမြင်ကြပါတယ
်။ The money is needed for
ရွေးကောက်ပွဲကြော်ညာတွေအတွက်ကြော်ညာခဝန်ထမ်းတွေခီးတော့ဖို့ဒီလိုလုပ်ဖို့အတွက်ငွေကတော့လိုတယ်ထင်ပါတယ်။ကျွန်တော်မရှင်းတာကလက်ထဲရတဲ့ငွေအလုံးကိုဘာတွေအတွက်ဘလို့သုံးမယ်ဆိုတာပါ။
I think that too much money is poured into our elections.
ယူကော့ဘွေပြိုင်မဲ့နှစ်ဖက်စလုံးကိုငွေတွေအများကြီးပုံပေးနေကြတယ်လို့ကျွန်တော်ထင်ပါတယ်။ယူကော့ဘွေသုံးစီကိုဘယ်တိုင်းသာထိပဲရှိရမယ်ဆိုတာမျိုးကန့်သက်ထားရင်ကောင်းမယ်ထင်ပါတယ
်။အမေရိကန်အကြောင်းသူတယောက်ဖြစ်တဲ့ဒန်နာဘော့စ်ကတော့တပ္ပတာလောင်းဖြစ်ဝင်ပြိုင်သူတွေဘယ်လိုသတင်းစကားပါမလဲ မဟာဗျူဟာပိုင်းဆိုင်ရာမှာထိထိရောက်ရောက်လှုပ်ဆောင်မှုလိုနေသေးတယ်လို့မြင်ပါတယ
် I just don't see any importance in how anyone is
running အခြေအနေမှာကိုယ်စားလှယ်လောင်းဘယ်သူမှဆိုသူတို့ရွေးကောက်ပွဲမှာဝင်ပြိုင်မှုဘာကြောင့်အရေးကြီးတယ်ဆိုတာမျိုးတိတိကျကျပြတာမတွေ့ရပါဘူးမဲဆွယ်စည်းရုံးတာထက်တကယ်လုတ်ပြမဲ့လုတ်ရက်ကပိုအရေးကြီးမယ်လို့ထင်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်နယူးယောက်မြို့ကိုရောက်တဲ့အချိန်မှာဒေါ်နယ်ထရန့်ကရာဆွေးမှုတွေတိုက်ဖြတ်ဖို့သူအာရုံစိုက်နေတဲ့အကြောင်းပြောပါတယ်။လာမယ့်ရက်အနည်းငယ်အတွင်းမီချီဂန်နဲ့ဝစ်စကွန်ဆင်ပြည်နယ်တွေမှာနောက်ထပ်လူထုစီးပွဲတွေကျင်းပမယ်လို့မျှော်လင့်ရပါတယ်။တပ်တော့ဘိုင်ဒန်ကတော့မေရီလန်းပြည်နယ်ဘော်တီမိုးမြို့ကိုဒီသတင်းပတ်အတွင်းသွားမယ်လို့သတင်းတောက်တွေကပြောပါတယ်။ရွေးကောက်ပွဲမဲဆယ်စည်းရုံးတာတွေတဲ့ဘော်တီမိုးမြို့ဖရန်စစ်စကော့ကီဘရစ်တရားကြီးကိုကုန်တင်သမောဝင်တက်ခဲ့တဲ့ဖြစ်ရက်ပြန်လည်တိဆောက်ရေးလုပ်ငန်းတွေကိုပို့ပြီးတော့အာရုံစိုက်မဲ့ပုံရှိနေပါတယ်။မေလန်ပြည်နယ်အုပ်ချုပ်ရေးမှူးဝက်စ်မော်ရီကတော့အခုတရားကိုသမောတိုက်မိလို့တရားကျုပ်ပြတ်သွားတဲ့ကိစ္စကတနိုင်ငံလုံးတိုင်းတာနဲ့အမျိုးသားစီးပွားရေးအကြီးအကျယ်ထိခိုက်စေတဲ့ဖြစ်ရက်လို့စနေနေ့က CNN ရုပ်သံကိုပြောပါတယ်။တရားကျိုးသွားတဲ့အတွက်ကုန်စည်စစ်ဆေးမှုတွေရပ်ဆိုင်သွားတာကိုသူကပြောပြတာပါ
။ So the reason that we need people to move in a bipartisan basis
သူကကိုယ့်ရဲ့ပါတီကြီးနှစ်ရက်လုံးကဒီကိစ္စရှေ့ဆက်ပြီးအမြန်ဆုံးဆောင်ရွက်ပေးဖို့ကျွန်တော်တို့တိုက်တွန်းနေတာကမေရီလန်းပြည်နယ်ကိုဦးစားပေးဖို့မေရီလန်းပြည်နယ်ကိုမျက်နှာသာပေးဖို့ဒီလိုမဟုတ်ပါဘူး။ American စီးပွားရေးအမြန်ဆုံးပြန်ပြီးလုပ်ငန်းလည်ပတ်နိုင်ဖို့အတွက်ပါ
။ပါတီမို့တရားကျိုးသွားတဲ့အတွက်လက်တလောဒေါ်လာသန်း60ပေးဖို့ချက်ချင်းကူညီတပ်ဓာဘိုင်ဒန်ဆိုရကအတည်ပြုထားပါတယ်။တရားပြန်လည်တည်ဆောက်ရေးအတွက်ကုန်ကျစရိတ်တွေကိုလည်းဖက်ဒရယ်ဆိုရအနေနဲ့အမြန်ဆုံးပံ့ပိုးပေးရမယ်လို့မျှော်လင့်အောင်ကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မှအစီအစဉ်ကိုကိုသိန်းထိုင်ဦးကတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါ။ဒီတစ်ပတ်တော့အာဂတိလိုက်စားမှုတိုက်ဖြတ်ရေးခရီးအကြောင်းပြောပြထားပါတယ်။မက္ကဆီကိုနိုင်ငံမှာအာဂတိလိုက်စားမှုပြဿနာကိုဝိုင်းဝန်းတိုက်ဖြတ်ကြဖို့ရည်ရွယ်ပြီးတော့ထူးခြားတဲ့အလဲခီးတစ်မျိုးကိုအာဂတိလိုက်စားမှုတိုက်ဖြတ်သူတွေကအစီအစဉ်ထားပါတယ်။မက္ကဆီကိုစီးတီးမြို့တော်တွေကအထင်ကြီးနေရာတွေနဲ့အာဂတိလိုက်စားမှုပြဿနာဘလို့ပတ်သက်နေတယ်လဲဆိုတာသိရဖို့မဆုမြတ်မွန်ကကမ္ဘာတလွှာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်။လာပါတဲ့ပင်လယ်ကမ်းခြေအပန်းဖြေနေရာတွေရှိတဲ့မက္ကဆီကိုနိုင်ငံစီကို2016ခုနှစ်မှာကမ္ဘာလှည့်ခီးသွားတွေစံချိန်တင်းအောင်လာခဲ့ကြပါတယ်။မက္ကဆီကိုနိုင်ငံခီးသွားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရ2016ခုနှစ်အတွင်းနိုင်ငံတကာဧည့်သည်35သန်းလောက်လာခဲ့ပြီးတော့ခီးသွားလုပ်ငန်းကနေဒေါ်လာဘီလီယံ20နီးပါးရရှိခဲ့ပါတယ်။ American Dollar နဲ့ Peso ငွေလဲနှုန်းမှာ Peso ငွေတန်ဖိုး20ရာခိုင်နှုန်းလောက်ကျဆင်းခဲ့တာကကမ္ဘာလှည့်ခီးသွားတွေတိုးလာရတဲ့အကြောင်းတစ်ချက်ဖြစ်ပါတယ်။အခုလိုခီးသွားလုပ်ငန်းကနေအဓိကဝင်ငွေရနေတဲ့မက္ကဆီကိုနိုင်ငံမှာအာဂရီလိုက်စားမှုပြဿနာကလည်းကြီးမားနေပါတယ်။ဒါကြောင့်ဒီပြဿနာကိုမီးမောင်းထိုးပြနေတဲ့ခီးသွားအစီအစဉ်တစ်ခုကိုမက္ကဆီကိုစီတီမြို့တော်မှာမကြာခင်ကစလုပ်နေပါတယ
်။
တိုင်းပြည်ဗန္နာအလွဲသုံးစားလုပ်တဲ့အာဂရီလိုက်စားမှုနဲ့ပတ်သက်နေတယ်လို့ဆွဆွဲခံထားရတဲ့အဆောက်အဦတွေကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးကြွေးကြော်စာသားတွေပတ်လည်ဖော်ပြထားတဲ့ဘတ်စကားတွေနဲ့ဖီယာရှူဒါဒါနာဆိုတဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့ကနေစီစဉ်ပြီးအခမဲ့လိုက်လံပြတာတာပါ
။ Abrieron una conversación, empezaron una conversación sobre la corrupción.
အာဂရီလိုက်စားမှုပြဿနာကိုလူတွေအကြားပြောလာကြအောင်လို့အာဂရီလိုက်စားမှုတွေရှိနေတယ်ဆိုတဲ့မြို့ရဲကနေရာ10ခုစီကိုလှည့်လည်ပြပါတယ်။အဲ့ဒီနေရာတွေနဲ့အာဂရီလိုက်စားမှုဘယ်လိုပတ်သက်နေတယ်လဲဆိုတဲ့အချက်လက်တွေကိုသိအောင်ကြားအောင်ဒီခီးစင်မှာပြောပြပါတယ်။ဒီလိုအချက်လက်တွေကိုသူတို့သိသွားရင်အာဂတိလိုက်စားမှုပြဿနာကိုဘယ်လိုဖြေရှင်းလို့ရမလဲဆိုတာကိုပြည်သူအချင်းချင်းကြားမှာပြောကြဆွေးနွေးလာကြအောင်ရည်ရွယ်ပါတယ
်။စုစုပေါင်း210ခုကိုလိုက်ပြတဲ့အထက်မှာဗဟုအစိုးရနဲ့နှိကတဲ့ဆက်ဆံရေးကြောင့်အခွင့်အရေးတွေရတယ်လို့ဆွဆွဲခံထားရတဲ့ Televisor ရုပ်သံလွှင့်ဌာနအဆောက်အဦဘဏ္ဍာငွေ 1.8 ဘီလီယံပီဆိုပဲသုံးဖို့ခွင့်ပြုခဲ့ပေမဲ့ပြည်သူဘဏ္ဍာ5ဘီလီယံပီဆိုလောက်သုံးဆွဲပြီးစောက်ခဲ့တဲ့အထက်လွှတ်တော်အဆောက်အဦအာဂရီလိုက်စားမှုဆွဆွဲချက်တွေနဲ့ထိထိရောက်ရောက်အေးအေးယူဖို့တာဝန်ရှိနေတဲ့ရှေ့နေချုပ်ယုံတို့ပါဝင်ပါတယ်။တာဝန်ရှိသူတွေအနေနဲ့လက်ပေးလက်ယူတိုက်ဖြတ်ရေးကိုတာဝန်တိတိနဲ့ဆောင်ရွက်လာကြဖို့ရည်ရွယ်ပြီးတော့အခုလိုလိုက်ပြနေကြတာဖြစ်ပါတယ
်။ Muchas veces los políticos piensan
အာဂရီလိုက်စားမှုအတော်များများမှာအချိန်ကြာသွားရင်ဖြူရိုတွေကမကြင်မနက်ပြောကြတိုင်းကြတော့မှမဟုတ်ဘူးလို့နိုင်ငံရေးသမားတွေကထင်နေပြီးဆက်လုပ်နေကြတယ်။အစိုးရ contract တွေအတွက်တန်းနဲ့ချီပြီးတော့လက်စားနေကြပါတယ်။အခုလိုနေရာတွေကိုပြည်သူတွေကလာကြည့်တယ်ဆိုရင်အနေဆုံးတော့သူတို့အတွက်ရှက်စရာဖြစ်ပါတယ်။ သူတို့ရဲ့အဂတိလိုက်စားမှုတွေကိုပြည်သူတွေမေ့မသွားအောင်ရောတခြားနိုင်ငံကလူတွေသိနိုင်ကြအောင်မလုပ်လို့ရတယ်ဆိုတာကိုအခုခရီးစဉ်ကပြရရောက်ပါတယ
်ခရီးစဉ်မှာပထမဆုံးသွားကြည့်ရတဲ့နေရာကသမရဟောင်းအန်ရီကေပန်ညာနီယက်တို့ရဲ့ဇနီးရုပ်ရှင်မင်းသမီးဟောင်းပိုင်ဆိုင်တဲ့အိမ်ကြီးဖြစ်ပါတယ်ပီဆို86တန်းတန်ဒီအိမ်ကြီးကိုတမရခေါင်ကတော်ဝယ်ယူခဲ့တာနဲ့ပတ်သက်လို့အခရီးလိုက်စားမှုအရှုပ်တော်ပုံကြီးအဖြစ်နဲ့ဝေဖန်ဆွဆွဲခံခဲ့ရပါတယ်။အခု corrupt တို့ခီးစင်အတွင်းလိုက်ပြတဲ့နေရာတိုင်းမှာကားရပ်ပြီးတော့ဒီအဆောက်အဦတွေကိုဘာကြောင့်လာပြရသလဲအခရီးလိုက်စားမှုနဲ့ဘလို့ဆက်ဆက်နေသလဲဆိုတော့နောက်ခံသမိုင်းကိုကားရဲကစပီကာတွေကနေတဆင့်ဖွင့်ပြပါတယ်။တနအိခွဲလောက်ကြားတဲ့ဒီခီးစင်အတွင်းမှာအခရီးလိုက်စားမှုပြဿနာကိုလမ်းသွားလမ်းလာတွေပါသတိပြုမိကြအောင်လဲအခရီးလိုက်စားမှုတိုက်ဖက်သူတွေကစူးစမ်းဆောင်ရွက်ကြပါတယ
်။ Mucho un proyecto como dices de educación
ဒီစင်ကအခရီးလိုက်စားမှုနဲ့ပတ်သက်လို့ပြည်သူတွေပို့ပြီးသိရှိသဘောပေါက်လာအောင်ဒီပြဿနာဖြစ်နေတာကိုဒီအတိုင်းသီးခံမနေပဲပြည်သူတွေဘက်ကလက်မခံဘူးဆိုတာပြသလာအောင်ရည်ရွယ်လုပ်ထားတာဖြစ်ပါတယ်။
မက္ကဆီကိုစီတီမြို့တော်ထဲမှာတနင်္ဂနွေနေ့တိုင်းနှစ်ကြိမ်လိုက်ပြတဲ့ခီးစဉ်တွေကိုအလှငွေတွေနဲ့လဲပတ်နေတာပါ။နိုင်ငံထဲမှာအပြောင်းလဲဖြစ်လာဖို့တက်အားသလောက်လုပ်နေတာဖြစ်တယ်လို့စီစဉ်သူတွေကပြောပါရယ်။ဒီခီးစဉ်မှာနေရာတွေကိုလိုက်ပြုံနေမှာပဲလိုက်ကြည့်သူတွေစီကလည်းဘလို့အပြောင်းလဲမျိုးလုပ်နိုင်မလဲဆိုတဲ့အကြံဉာဏ်တွေကိုသူတို့ကလက်ခံကြိုးဆိုပါရယ်။
La corrupción no en tanto empieza del gobierno de los
Agri la isa mu ဆိုတော့ဟိုးထိပ်ပန်းအစိုးရကစတာမဟုတ်ပါဘူး။ပြည်သူတွေကစတာပါ။ဥပမာပြောရရင်ရဲကိုပြည်သူတွေကလက်ထိုးလို့အဂတိလိုက်စားမှုတွေရှိနေတာပါ။ဒါကိုသတိပြုမိလာကြမယ်ဆိုရင်မက္ကဆီကိုမှာဒီပြဿနာမရှိတော့အောင်ကျွန်တော်တို့လုပ်နိုင်မှာပါ
။သူတို့လိုက်ပြတဲ့အထက်မှာနောက်ထပ်ထူးခြားတဲ့အထိတ်အမှတ်တစ်ခုကတော့နိုင်ငံတောင်ပိုင်း Guerrero ပြည်နယ်မှာပျောက်ဆုံးသွားတဲ့ကျောင်းသား43ယောက်အတွက်အထိတ်အမှတ်လုပ်ထားတဲ့နေရာဖြစ်ပါတယ်။2014 September မှာကောလိပ်ကျောင်းသားတွေပျောက်ဆုံးသွားခဲ့ပြီးအခုချိန်ထိအဖြေမပေါ်သေးတဲ့အမှုကမူရရာဇာတွေနဲ့ခြားစားနေတဲ့အစိုးရအရာရှိတွေပတ်သက်နေတယ်ဆိုတာကိုသတိပေးနေပါတယ်။ Transparency International ရဲ့အာဂရီလိုက်စားမှုဆိုင်ရာ2016အညွန်စရမှာမက္ကဆီကိုနိုင်ငံဟာ186နိုင်ငံမှာ123နေရာရှိနေပါတယ်။ဒါကြောင့်ဒီပြဿနာကိုတိုက်ဖျက်နိုင်ဖို့ရည်ရွယ်တဲ့ Corrupt Do ခီးစဉ်ကိုလိုက်ကြည့်ခြင်းနဲ့ဆိုရင်တော့တနင်္ဂနွေနေ့တိုင်းညနေ 3:00 နဲ့ 5:00 တွေမှာစတင်တဲ့ဘတ်စကာခီးစဉ်တွေကိုမက္ကဆီကိုစီတီမြို့တော်တွေကမနုဿဗေဒပြလိုက်ရှိကနေအခမဲ့သွားစီးနိုင်ပါလိမ့်ရှင
်။ပါတီလိုက်စားမှုတိုက်ခရီးခီးအကြောင်းကဘာတလာခီးသွားအစီအစဉ်မှာမတ်စုမြတ်မွန်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။သောတာရှင်တွေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်တယ်လို့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်။အင်္ဂါနေ့ညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မတ်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ဂါဇာဒေသမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဝန်ထမ်း9ဦးသေဆုံးခဲ့တယ်လို့ War Central Kitchen WCK အကူအညီပေးရေးအဖွဲ့ကပြောဆိုလိုက်ပြီးတော့လုပ်ငန်းတွေကိုလည်းချက်ချင်းရပ်ဆိုင်လိုက်ပါတယ်။ဒေအာဗလာဒေတာမှာရှိတဲ့ဂိုဒေါင်တစ်ခုကိုပို့ပေးရမယ်စားနပ်ရိက္ခာထောက်ပံ့ရေးတန်ချိန်တရာကိုတော့အပိသက်ပို့ဆောင်ပေးနိုင်ခဲ့ကြောင်းနဲ့အဖွဲ့ရဲ့တစိုက်ကတ်ထားတဲ့ကြီကားကားနှစ်စင်းပါတဲ့ရင်တန်းပြန်လည်ထွက်ခွာချိန်မှာတိုက်ခိုက်ခံခဲ့ရတာလို့လည်းပြောပါရယ်အဖွဲ့ရဲ့လှုပ်ရှားမှုတွေကိုအစ္စရေးစစ်တပ်နဲ့ညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့လည်းအခုလိုတိုက်ခိုက်မှုခံခဲ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်မွန်လူမျိုးမိသားစုကနေမွေးဖွားလာတဲ့ထိုင်းဘော်လုံးလက်ရွေးစင်ကစားသမားခွန်စခွန်စံခဆူဖာဟာထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုကူညီဖို့သူ့ရဲ့အသင်းဝင်အင်ဂျီကိုလေလံတင်ရောင်းချလိုက်ပါတယ်။အသက်23နှစ်အောက်ထိုင်းဘောလုံးအသင်းဝင်ဖော့စခွန်ဟာအမနစ်ကအေရှန်ကပ်ထိုင်းလန်ပွဲစဉ်မှာသူဝစ်ဆင်ခဲ့တဲ့ကြောနံပါတ်15အင်ဂျီကိုအွန်လိုင်းကနေလေလံတင်ရောင်းချခဲ့ရမှာမွန်မျိုးသမီးတူကထိုင်းဘတ်ငွေ 36,500 နဲ့ဝယ်ယူသွားခဲ့ကြောင်းဒီကနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားတာဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းအင်ဒိုနီးရှားနိုင်ငံအနောက်ဘက်ချန်အာချေကန်လွန်ပင်လယ်ပြင်မှာနှိမ့်ယုတ်သွားတဲ့ဆက်လီပေါ်မှာပါလာသူဒါဇင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုခိုးသွင်းမှုနဲ့အင်ဒိုနီးရှားနိုင်ငံသား၄ဦးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ဧပြီလ၂ရက်နေ့မှာပြောပါရယ်နှိမ့်ယုတ်သွားတဲ့ဆက်လီပေါ်မှာအသက်ရှင်ကျန်ရစ်သူ69ဦးကိုအာဏာပိုင်တွေကကယ်တင်နိုင်ခဲ့တယ်လို့အဲ့ဒီမတိုင်ခင်တရက်အလူကလည်းတခြား6ဦးကိုအနီးဝန်းကျင်မှာရှိနေတဲ့တန်ခါတွေကကယ်တင်နိုင်ခဲ့ပါရယ် ဖိလစ်ပိုင်နိုင်ငံမှာအနေနဲ့ဖြစ်စီလောက်တဲ့အပူချိန်မြင့်တက်နေတဲ့အတွက်ကြောင့်မြို့တော်မနီလာအပါအဝင်နိုင်ငံတော်ကယာနဲ့ချီတဲ့စာတင်ကြောင်းတွေကိုဒီကနေ့ဧပြီလ2ရက်နေ့မှာလူကိုယ်တိုင်တက်ရောက်တင်ကြားမဲ့အစီအစဉ်တွေကိုဖျက်သိမ်းလိုက်ကြောင်းပညာရေးအရာရှိတွေကပြောပါရယ်လေရူအတွင်းဆိုထိုင်းမှုပမာဏဖြစ်တဲ့ humidity ဘာထည့်အတွက်မယ်ဆိုလို့ရှိရင်မြို့တော်မနီလာမှာဒီကနေ့အပူချိန်ဟာ42 degree celsius ရှိနေပါဖြစ်ပါရယ်ရှင
်တင်ကြေချုပ်ကိုမက်ခင်လီကပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပါရယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonat Kumin နဲ့ Tian Wang တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00နာရီမှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျွန်မလေးပါပါ။
This program has come to you from the Voice